Welcome to the Voice of America in Burmese.
တော်ရရှိမြတ်သားချမ်းမြေတဲ့မင်္ဂလာမနက်ခင်းဖြစ်ပါလိမ့်ဗျာ။ VOA American တိုင်ရဲ့2024ခုနှစ် February 18ရက်စနေမနက်ခင်းမြန်မာပိုင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေ Flight Meter 3249 Flight Meter 190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီညာ။ကျွန်တော်ကညဉ့်ညေးပါခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါလိမ့်ဗျာ။
ရုရှားအတိုက်အခံ Navalny တိုက်စုံးမှုကိုအခိုင်အမာစုံစမ်းဖို့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ unit လုံခြုံရေးအစည်းအဝေးပွဲမှာမြန်မာအရေးဆွေးနွေးဖို့ရှိတယ်လို့အင်ရှင်ဂျာမနီနိုင်ငံကပြောပါတယ်။ပြင်သစ်ဂျာမနီတို့နဲ့လုံခြုံရေးသဘောတူညီမှုတွေယူကရိန်းလက်မှတ်ရေးထိုးနေပါတယ်
။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်စစ်တပ်ကဖမ်းပြီးမကြမီတိုက်စုံးသွားတဲ့နိုင်ငံရေးအကျဉ်းသူ Matt Noble A အကြောင်းသတင်းပေးပို့ချက်စစ်ကောင်စီကစတင်မယ်လို့ကြေညာခဲ့တဲ့မဖြစ်မနေစစ်မှုထမ်းရမယ့်ဥပဒေကြောင့်လူငယ်တွေကြားစိုးရိမ်ပူပန်မှုတွေနဲ့ဘဝအိမ်မက်တွေပါရိုက်ချိုးခံလိုက်ရသလိုဖြစ်နေတဲ့အကြောင်းသတင်းဆောင်မှာတခါကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုစူးစိတင်ပြထားချက်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။နောက်အပတ်စဉ်တင်ဆက်ပေးနေတဲ့မြို့သီးကဏ္ဍမှာတော့မတန်ဆွမ်းဘဝခက်ခဲမှုတွေကြားကနှုတ်ပညာအိမ်မက်ကိုပုံဖော်နေသူတူအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဗျာ။ဒါပြင်သုတဆုံးတဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဖို့ပြင်ဆင်ထားပါတယ်။ခုရင်ဆုံးတော့ဒီကနေ့နဲ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။လက်ရှိကမ္ဘာရဲ့အနေအထားဟာအလုံးမဖြစ်ဖ ೇನೆ နဲ့တန်းနဲ့ချီတဲ့တန်မန်လူရန်းစားတွေဆူဆူဝါးဝါပေးဆက်နေရတယ်လို့ကုလသမဂ္ဂဒင်းမှုချုပ်အန်တိုနီယိုဂူဒရက်စ်ကမြူနိတ်မှာ၃ရက်ကြာကျင်းပနေတဲ့မြူနိတ်လုံခြုံရေးညီလာခံစတင်တဲ့တောက်ကြာနေ့မှာပဲပြောကြားလိုက်ပါတယ်။
As the title of our discussion implies, today's global order is not working for everyone. In fact, I would go further and say it's not working for anyone.
တော်တော်ရကြောင်းလေတကယ်လို့ကုလသမဂ္ဂဗဟိုင်းစစ်တမ်းပါအချက်တွေအတိုင်းလိုက်နာကြမယ်ဆိုရင်တော့ကမ္ဘာလူသားတိုင်းငြိမ်းချမ်းပြီးဂုဏ်သိက္ခာရှိရှိနေနိုင်မယ်လို့အတွင်းမှုချုပ်ကကမ္ဘာတော်လုံခြုံရေးဆိုင်ရာဆင်ခေါမှုတွေကိုဆွေးနွေးမဲ့နှစ်ပတ်လည်ညီလာခံမှာပြောကြားလိုက်တာပါ။နိုင်ငံတော်များများကအစိုးရတွေဟာသူတို့လိုက်နာမယ်လို့ကြေညာထားတာကိုဖိလျက်ရှုထားကြတာပြဿနာဖြစ်စေတယ်လို့ပြောပါတယ်။အခုဖြစ်ပေါ်နေတဲ့အစ္စရေးနဲ့ဟားမတ်စ်ပွဲမှာအောက်တိုဘာ9ရက်နေ့ကဟားမတ်စ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုအတွက်ခွင့်လွှတ်နိုင်စရာမရှိသလိုဒီတိုက်ခိုက်မှုကိုအစ္စရေးကစီးရင်နဲ့လက်တုံပြန်ပြီးပါလက်စတိုင်းသားတွေကိုအပြစ်ပေးတာကလည်းခွင့်လွှတ်နိုင်စရာမရှိဘူးလို့ပြောပါတယ်။အခုဂါဇာခြေနေရာကမ္ဘာနိုင်ငံတွေဆက်ဆံရေးကိုဆိုးဝါးစေတဲ့အပြင်ဂါဇာမှာလူသားဆန္ဒမှုအကူအညီအဓိကပေးနေတဲ့ရာဖာမျိုးဟာရှေ့ရှောင်းတန်းခွဲကျော်ခိုးလုံးနေတဲ့အတွက်အစ္စရေးတွေခွင်ပြီးတိုက်ရင်ကျုံရမယ့်အခြေအနေအတွက်ကမ္ဘာနိုင်ငံတွေစိုးရိမ်နေကြတယ်လို့ပြောပါတယ်။ဒါ့အပြင်နှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ရုရှားကျူးကျော်စစ်ဟာယူကရိန်းနိုင်ငံသား6တန်းကျော်ကိုတခြားနိုင်ငံတွေထွက်ပြေးခိုးလုံးစေတဲ့အပြင်ပြည်တွင်းလူပေါင်း15တန်းနီးပါးလဲလူသားဆန္ဒမှုအကူအညီလိုအပ်နေပြီးတော့ကမ္ဘာစီးပွားရေးကိုပါရိုက်ခတ်နေတယ်လို့သတိပေးလိုက်ပါတယ်။ဒီမြူနိခ်လုံခြုံရေးညီလာခံကိုဂျာမနီနိုင်ငံမျိုးနွယ်မျိုးမှာ February 16ရက်ကနေ17ရက်နေ့ထိကျင်းပတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထည့်သွင်းပြီးဆွေးနွေးတော့ဖို့ရှိတယ်လို့ရန်ကုန်ဂျာမနီတိုင်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ကမ္ဘာတစ်လောကလုံခြုံရေးနဲ့ပတ်သက်တဲ့အရေးကြီးဆုံးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအဆင့်မြင့်ရရှိများအဆင့်ဆွေးနွေးပွဲမှာကမ္ဘာနိုင်ငံတွေကနိုင်ငံရေးစီးပွားရေးဆိုင်ရာအဆင့်မြင့်မူဝါဒအချမှတ်သူတွေပညာရှင်တွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေဒီညီလာခံမှာပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။2024ဟာမြို့နယ်လုံခြုံရေးညီလာခံအနှစ်60ပြည့်တဲ့နှစ်လည်းဖြစ်ပါတယ်။ဒီညီလာခံမှာစီးမင်းစည်းကမ်းတွေကိုအခြေခံတဲ့နိုင်ငံတကာအမိန့်ထုတ်ပြန်ချက်ခိုင်မာစေဖို့ဆွေးနွေးမှာဖြစ်တယ်လို့ပြန်လည်ပြင်ဆင်ရေးဆိုင်ရာသဘောထားတွေကမ္ဘာတစ်လွှားလုံခြုံရေးဆိုင်ရာလှုပ်ဆောင်ချက်တွေအတွက်တုံ့ပြန်ဆောင်ရွက်ဖို့အားလုံးပါဝင်တဲ့မဟာမိတ်အဖွဲ့တစ်ခုတည်ထောင်ဖို့ပါအဓိကထားဆွေးနွေးမယ်လို့ဖော်ပြပါတယ်။ဒါ့အပြင်ဒီညီလာခံမှာမြန်မာနိုင်ငံလက်ရှိအခြေအနေတွေကိုထည့်သွင်းဆွေးနွေးသွားဖို့လည်းရှိနေတာပါ။တနင်္လာနေ့တိုင်းတဝဲခင်းတရချောင်းမြို့နယ်ကကင်းရှည်ကျေးရွာမှာအောက်တိုဘာ15ရက်ကျေတပြင်းနေ့ကအသက်17နှစ်အရွယ်ကလေးငယ်တူမိုင်းနှင်းမိပြီးခြေတစ်ဖက်ပြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီရပိုင်းတွင်မိုင်းနှင်းမိသူတွေရှိနေပြီးဒီမိုင်းတွေဟာစစ်ကောင်စီစခန်းချနေထိုင်တဲ့နေရာတွေမှာဖြစ်ကြောင်းလည်းပြောပါတယ်။အခုကလေးငယ်ကတော့ rubber ချန်နဲ့ဆော့ကစားနေတဲ့မိုင်းနှင်းမိတာဖြစ်ပြီးဘဲခြေတော့ပြတ်သွားတဲ့အတွက်ခွဲစိတ်ကုသနိုင်ဖို့မိသားစုလုံနေပါပြီ။ကျေးရွာအုပ်စု39ခုရှိတဲ့တရချောင်းမြို့နယ်ကဖျားဆယ်ဒီကုန်းမှာ အာနာဆသင်္ကြန်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေစခန်းချနေထိုင်တာဖြစ်ပြီးမကြသေးခင်ကမှတပ်ဖြန့်ပြီးဆုတ်သွားတာဖြစ်ကြောင်းနဲ့ဒေသခံတွေကပြောပါတယ်။အခုဒီဒေသတွေမှာမန်းရှင်လေးမလုပ်ရသေးတဲ့အတွက်စိုးရင်ရတယ်လို့လည်းပြောပါတယ်။ပန်းတော်ရွာဘက်မှာလည်းစစ်ကောင်စီစစ်ကြောင်းထိုးပြီးနောက်တည့်ဖြစ်တဲ့ February 7ရက်နေ့မှာပန်းတော်ကျေးရွာသူအမျိုးသမီးတဦးရောဘတ်သွားချင်တဲ့မိုင်းနဲ့မိတာကြောင့်ခြေတစ်ဖက်ပြတ်ခဲ့ရပါတယ်။အခုလိုမိုင်းအနေရရှိနေတဲ့အတွက်အိုးရင်ဆန့်ခွာရှောင်ပြေးကြတဲ့ဒေသခံတွေဟာတနင်္လာရီတိုင်းနဲ့မှာပဲတိုက်ပွဲကျင်းမယ်လို့ယူဆရတဲ့နေရာတွေမှာရွှေ့ပြောင်းနေထိုင်ရင်အိမ်ကိုမပြန်နိုင်ကြသေးပါဘူး။တော်လိုင်းတပ်ဖွဲ့တွေကတော့ဒေသခံတွေဘုံခိုကျင်းတူးထားကြဖို့နဲ့ဒေချောင်းရန်သတိပေးချက်တွေကိုထုတ်ပြန်ပေးနေတာဖြစ်ပြီးမြေမြုပ်မိုင်းအန္တရာယ်ကိုသတိထားဖို့လည်းနှိုးဆော်နေကြပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမနက်6နာရီကနေ9နာရီထိ92.32kHz 9335နဲ့9383ညာ92.69kHz 6153ညာပထမနာရီဝက်မှာလိုင်းလံမီတာ190kHz 1505ရောင်းပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာကအစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American သမ္မတဂျိုးဘိုင်ဒန်ကသူဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟူးနဲ့ခုရက်ပိုင်းတွေအတွင်းမှာပဲမကြာခဏတယ်လီဖုန်းဆက်ပြီးအချိန်တော်တော်ကြာဆွေးနွေးခဲ့တယ်လို့ဒဇာကန်တွေကဲထုတ်နိုင်မှုအတွက်ဂါဇာမှာယာယီအပြစ်ရက်ဖို့ပန်ကြားခဲ့တယ်လို့တောက်ကြနေမှာပြောပါတယ်။အစ္စရေးဘက်ကအလုံးရင်းနဲ့ဝင်ပြီးတော့ထိုးစစ်ဆင်နာမျိုးမလုပ်ဖို့သူမျှော်လင့်နေပေမဲ့ဒါဟာမဖြစ်နိုင်တဲ့အတွက်အခုလိုယာယီအပြစ်ရက်ရေးလုပ်ဖို့ပန်ကြားတာဖြစ်ကြောင်းသမရအင်ဂျီမှာသတင်းတောက်တွေကိုပြောတာပါ။အဲဒီမှာယာယီအပြစ်ရက်ထားဖို့လိုအပ်နေတယ်လို့ပြောပါတယ်။အခုအဖမ်းခံရတဲ့ဒဇာကန်တွေထဲမှာအစ္စရေးတွေနဲ့မကပဲအမေရိကန်တွေပါပါနေတာဖြစ်ကြောင်းနဲ့သူတို့ကိုနေပြန်ပြီးခေါ်နိုင်မယ်လို့သူညွှန်းနေကြောင်းလည်းပြောပါတယ်။ဒါပြင်ဒဇာကန်တွေပြန်လို့ရေးအတွက်ညှိနှိုင်းမှုတွေလည်းလုပ်နေကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတပ်တွေဟာဂါဇာတောင်ပိုင်းခန်းယူနစ်ကဆေးရုံကြီးမှာကြာစပရင်တွေကဝင်ရောက်စီးနင်းခဲ့ပြီးအခုတောက်ကြနေမှာတော့အဖမ်းခံရတဲ့ဒဇာကန်တွေကိုရှာဖွေနေတာဖြစ်ပါတယ်။အခုလိုစီးနင်းမှုအတွင်းရှင်းဦးကြီးရဲ့ဖြစ်စစ်ဒါဗစ်ဆက်ရက်သွားတဲ့အတွက်လူနာ9ဦးအောက်ဆီဂျင်ပြတ်ပြီးသေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုလိုရှင်းဦးကြီးကိုဝင်ရောက်စီးနင်းရတာဟာအဲဒီမှာအစ္စရေးဒဇာကန်တွေအပြင်သေဆုံးသွားတဲ့ဒဇာကန်ရုပ်အလောင်းတွေကိုပါရှိတယ်လို့ထောက်လိုင်းသတင်းရထားတာဖြစ်ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။အခုချိန်ထိတော့ဒဇာကန်တွေရောရုပ်အလောင်းတွေကိုပါမတွေ့သေးဘူးလို့အစ္စရေးစစ်တပ်တာဝန်ရှိသူကပြောပါတယ်။ယူကရိန်းရဲ့ရုရှားကျူးကျော်မှုကိုတွန်းလှန်နေတာကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုခိုင်မအောင်လှုပ်ဆောင်နေနေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီဟာတောက်ကြနေမှာဂျာမနီဝန်ကြီးချုပ်အော်လော့ဖ်ရှူစ်နဲ့လုံခြုံရေးဆိုင်ရာနှစ်နိုင်ငံသဘောတူစာချုပ်ချုပ်ခဲ့တယ်လို့တောက်ကြနေနှောင်းပွဲမှာလည်းပြင်းထန်တဲ့စာချုပ်နောက်တစ်ခုချုပ်ဆိုမှာဖြစ်ပါတယ်။ယူကရိန်းသမ္မတဇယ်လန်စကီဟာသူ့ရဲ့ဂျာမနီခီးစင်မှာယူကရိန်းကိုစီးရဲအထောက်ကိုဂျာမနီကဆက်ပြီးပေးရမယ်ဆန်တင်တာလုံခြုံရေးဆိုင်ရာသဘောတူညီချက်ကိုဝင်းကျိုရှော့စ်နဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါအပြင်ဂျာမနီနေနဲ့ရုရှားကိုအရေးယူမှုတွေနဲ့ရုရှားတင်ပို့ဂုဏ်တွေကိုထိန်းချုပ်မှာဖြစ်ပြီးတော့ယူကရိန်းကိုဂျာမနီကနေဆက်လက်ပံ့ပိုးမှာဖြစ်ကြောင်းဝင်းကျိုရှော့စ်ကပြောပါတယ်။ဂျာမနီကအမေရိကန်ဒေါ်လာ1.2ဘီလီယံတန်ဖိုးရှိတဲ့စီးရဲအကူအညီကိုချက်ချင်းပေးဖို့ပြင်နေကြောင်းနဲ့အဲ့ဒီထဲမှာဟာဝါဆာအမြောက်36လက်ခင်းရမီးကြောက်3,200အပြင်လေချောင်းကာဝေးစနစ်နှစ်ခုလဲပါဝင်ကြောင်းပြောပါတယ်။အခုလိုရေရှည်လုံခြုံရေးဆိုင်ရာသဘောတူညီချက်ကိုချုပ်ဆိုရာဟာတမိုင်းဝင်ခြေလှမ်းပြတ်ဖြစ်တယ်လို့လည်းပြောပါတယ်။ယူကရိန်းဟာပြီးခဲ့တဲ့အလကဗြိတိန်နဲ့သဘောတူညီမှုလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုလဲဂျာမနီနဲ့ချုပ်ဆိုနိုင်တာဖြစ်ပါတယ်။တောက်ကြနေနှောင်းမိုင်းမှာလဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့နောက်ထပ်စာချုပ်တစ်ခုကိုချုပ်ဆိုဖို့ရှိတယ်လို့တခြားနိုင်ငံတွေနဲ့လဲသဘောတူညီချက်တွေချုပ်ဆိုဖို့ယူကရိန်းကစီစဉ်နေပါတယ်။ရုရှားတိုက်ခိုက်ခံခေါင်းဆောင်အလက်ဆီနိုဗယ်နီအချင်းကျနေစဉ်တေဆုံးခဲ့တဲ့ဆိုတဲ့သတင်းကြောင့်အန်အော်တုံ့လုပ်ခဲ့ရာကြောင်းကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူဒရက်စ်ကတောက်ကြနေမှာပြောကြားလိုက်တယ်လို့သူ့ရဲ့တေဆုံးမှုအတွက်ယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေကိုတောင်းဆိုလိုက်ပါတယ်။အခုလိုတေဆုံးမှုအတွက်ဝမ်းနည်းကြေခွဲရာကြောင်းမစ္စတာနိုဗယ်နီရဲ့မိသားစုဝင်တွေကိုအထွေထွေချုပ်ကပြောကြားလိုက်ပြီးသူ့ဖမ်းခံနေရစဉ်တေဆုံးမှုအတွက်ပွင့်လင်းမြင်သာမှုရှိပြီးယုံကြည်စိတ်ချရတဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ပါတောင်းဆိုလိုက်တာပါ။အသက်48နှစ်အရွယ်နဗာနီကိုအစွန်းရောက်မှုနဲ့ထောင်နဲ့19နှစ်ပြည့်တန်ပေးပြီးလုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အချင်းတောင်မှာထားတာဖြစ်ပါတယ်။သ ူမိသားစုကတော့ဒီသေးဆုံးမှုကိုအတီးပြုတ်နိုင်အောင်တောက်ကြနေမှာပဲစူးစမ်းနေတာပါရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နာဗယ်နီဟာအာဂရီလိုက်စားမှုတိုက်ဖျက်ရေးလှုပ်ဆောင်နေသူတစ်ဦးဖြစ်ပြီးအခုသမ္မတပူတင်ကိုနောက်ထပ်6နှစ်အာဏာဆက်ပြီးယူနိုင်အောင်လုပ်ဖို့များတဲ့ရွေးကောက်ပွဲမကျင်းပခင်တလလုံးမှာပဲအခုလိုသေဆုံးသွားတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကတော့နာဗယ်နီအခုလိုသေဆုံးလာတာဟာရုရှားအစိုးရရဲ့မယမနာဖိနှိပ်မှုကြောင့်ဖြစ်ကြောင်းပြောပါတယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာယုံကတော့ရုရှားအစိုးရအနေနဲ့နိုင်ငံရေးသမားတွေလူခွင့်ရေးရှင်တွေသတင်းထောက်တွေနဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုထောင်သင်းအကျဉ်းချပြီးတော့ဖမ်းဆီးနှိပ်စက်ညှဉ်းပန်းတာတွေမလုပ်ဖို့အတွက်တောင်းဆိုလိုက်ပါတယ
်စနေမနေ့ခင်းထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကကြီးညာပေးကြတာဖြစ်ပါတယ်ဗျာVOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေ၊စောင်းမတွေ၊တွစ်ဆုံမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးဝင်ရောက်ကြည့်နိုင်ပါတယ်ဗျာ။မိမိရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ကအခုထုတ်လွှင့်ချက်တွေမှာဓာတ်ရိုက်မှတ်ချက်ပြုနိုင်ပါတယ်။အခုကဆက်လို့တော့သတင်းပေးပို့ချက်စောင်းမနဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်တင်ဆက်သွားပါမယ်။အခုတော့စစ်ကောင်စီလက်ထက်အဖမ်းခံရရင်တည်ဆုံသွားတယ်ဆိုတဲ့နိုင်ငံရေးအကျဉ်းသူတူဦးကျောင်းတင်ပြပို့ချက်ကိုစတင်တင်ပြပြပါမယ်။ပဲခူးတိုင်းဝေါ်မြို့နယ်ထဲမှာဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူမတ်နိုဘယ်အေးနဲ့လူငယ်တူဦးကိုစစ်ကောင်စီတပ်ကတနက်ပင်မြို့နယ်ခြိုက်လက်ကြီးရွာအနီးမှာပြစ်တက်ခဲ့ပြီးတည်ဆုံသွားခဲ့ပြီးဆိုတာကိုခိုင်လုံတဲ့နယ်မြေခံတွေရည်တဆင့်အတည်ပြုနိုင်ကြောင်းမိသားစုကပြောပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမှကတင်ပြပို့ထားပါတယ်ခင်ဗျာ။
ပဲခူးတိုင်းဝေါ်မြို့နယ်ထဲမှာလက်နက်တွေနဲ့အတူဖမ်းဆီးခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်နှင်းမေအောင်ခေါ်မတ်နိုဘယ်အေးဟာဖမ်းဆီးခံရပြီးကလေးကမိသားစုနဲ့အဆက်အသွယ်မရဖြစ်ခဲ့ပြီးအခုအခါမှာတော့တေဆုံးသွားခဲ့ပြီလို့အတည်ပြုနိုင်ကြောင်းမောင်ဖြစ်သူကိုထက်မြက်ကပြောပါတယ်
။ဟိုထွက်ပြေးတယ်ဆိုတဲ့အကြောင်းပြချက်နဲ့တက်လိုက်တယ်ဆိုတဲ့အဟာပေါ့နော်။အဲ့ဒါအောင်ကိုဟင်းခေါ်လေခွင်းကအဲ့မှာအနေရတယ်ပွဲချင်းပြီးတည်တယ်လို့ကြားပါတယ်ဗျ။ဆိုတော့မနိုဘယ်အေးကတော့ဘယ်နေ့ဘယ်ချိန်မှာတည်တယ်ဆိုတော့ဟိုကြာဆုံးသွားတယ်ဆိုတော့မသိဘူးဒါပေမဲ့သူမရှိတော့ဘူးကြာဆုံးသွားပြီဆိုတဲ့သတင်းကိုတော့ဟုတ်ကဲ့ UNG ဟိုဝေါ်မျိုးနယ်ပါပါဟွာတွေကနေပါပါဖွဲ့တွေကနေဟိုအတီးပြူပြောချလာပါတယ်ဗျကျွန်တော်မှသူလက်ရှိဟိုတည်ဆုံးသွားတယ်ကြာဆုံးသွားတယ်ဆိုတဲ့ဟာကအဲတော်တော်များများကလည်းပြောတယ်နင်းမြေကန်စုဖွဲ့မှုတွေကနေတင်ပြောလာတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီလိုပဲဖြစ်ဖြစ်ဆိုတဲ့အစိုးဆုံးကိုဆွေးနွေးထားရမယ်ဆိုတဲ့ခံစားချက်နဲ့ပဲဟိုဒီဥစ္စာတော့ဟိုကျွန်တော်တို့အမှားတော့တမ်းပြီးတော့အသက်ဆုံးသွားပြီလို့ပဲကျွန်တော်တို့ဟိုတည်ပြုထားလိုက်ရတယ်ပေါ့ဘူဒိုင်းဒေတာကြီးတိုင်းလွတ်တော်ကိုယ်စားလှယ်ကပြောလာတဲ့ဟာကလည်းသူတာဝန်ယူပါတယ်လို့ပြောတာကိုမင်းထက်တာကလည်းသူတာဝန်ယူပါတယ်ဒီစနစ်နဲ့ပတ်သက်ပြီးတော့ခိုင်လုံပါတယ်လို့ပြောလာပါတယ်သူ့နာမည်ကိုထုတ်သုံးပြီးတော့ပြောပါဆိုတဲ့ဟာပြောလို့ရပါတယ်ဆိုတဲ့ဟာလည်းပြောလာပါတယ်
ဒီသတင်းနဲ့ပတ်သက်ပြီး ICRC ကမ္ဘာ့ချက်ချင်းရဲ့ဖွဲ့ကလည်းလိုက်လံစုံစမ်းနေပြီမဲ့မိသားစုဝင်တွေမပါတာကြောင့်စုံစမ်းမရဖြစ်နေတယ်လို့လည်းဆိုပါတယ်အခုခါမှာတော့ ICRC ကမိသားစုတွေရဲ့သဘောတူညီချက်ရယူခဲ့ပြီးစုံစမ်းမှုတွေဆက်လုပ်သွားမယ်လို့အသိပေးလာတယ်လို့လည်းပြောပြပါတယ်ဆိုတော့
ICRC ကအတီးတော့မပြူသေးဘူးဒါပေမဲ့သူတို့ကအဲ့ဒါကိုအဲ့ဒီဒီဆင်းရဲရှိတယ်ဒီလူပြောင်းနေတယ်အဲ့ဒါကမ္ဘာ့စစ်တပ်ဘက်မှရှိတယ်ဆိုတဲ့သတင်းရတယ်ပေါ့ဒီလိုမျိုးသတင်းဌာနတွေရတယ်တခြားတွေရှိတယ်ပေါ့အဲ့ဒါသူတို့ပြောပါသေးတယ်သူတို့ကလိုက်ပဲပေါ့နော
်မတ်နိုဘယ်အေးကိုပြီးခဲ့တဲ့ဇန်နဝါရီလ29ရက်နေ့ကပဲခူးတိုင်းညောင်ခါရှိဂိတ်မှာဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းဆီးခံရစဉ်မှာစစ်ကောင်စီကိုထောက်ခံတဲ့ဝါရဖြန့် Telegram Channel ကနေသူမဟာလက်နက်တွေပယ်ဆောင်လာပြီးဖမ်းဆီးခံရတာဖြစ်ကြောင်းထုတ်ပြန်ခဲ့တယ်လို့သူမနဲ့တူလူငယ်တဦးကိုပါဖမ်းဆီးထားခဲ့ပါတယ်သူမဟာနိုင်ငံရဲ့အကျဉ်းသူဟောင်းတယောက်ဖြစ်ပြီးအခုဖမ်းဆီးခံရချိန်မှာကျမရေးမကောင်းသူတူလည်းဖြစ်ပါတယ်။သူမကိုဖမ်းဆီးချိန်ကစလို့နှစ်ပတ်ကျော်ကြာတဲ့အချိန်တွင်းမှာအခုလိုမျိုးသူမတည်ဆုံးပြီဆိုတဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါဗျာ။အခုတော့အာဏာသိမ်းစစ်တပ်ကတင်းစမှုထမ်းခိုင်းမှုကျင်ညာခဲ့လို့အိမ်မက်ပြုတ်ခွဲရသူလူငယ်ချို့အကြောင်းသတင်းဆောင်းပါးနဲ့ဆက်ပါမယ်။အရွယ်ရောက်ပြီးသူအမျိုးသားအမျိုးသမီးတိုင်းမဖြစ်မနေစစ်မှုထမ်းမယ်ဥပဒေကြောင့်လူငယ်တွေကြားဆိုးရိမ်ပူပန်မှုတွေနဲ့ဘဝအိမ်မက်တွေပါရိုက်ချိုးခံရတယ်လို့လူငယ်တချို့ကပြောလာပါတယ်။လူငယ်အများပြားပြင်ပနိုင်ငံတွေကိုထွက်ဖို့ပြင်ဆင်လာကြတယ်လို့ပ PDF ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ပူးပေါင်းလူသူတွေလည်းများလာတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးတော့မက်ခင်ပြူထွေးကတင်ပြထားပါတယ်ခင်ဗျာ
။အသက်18နှစ်ကစလို့အရွယ်ရောက်ပြီးသူအမျိုးသားမျိုးသမီးတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေကိုဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်တယ်လို့မြန်မာစစ်ကောင်စီကကြေညာလိုက်တာကြောင့်လူငယ်တွေကြားမှာစိုးရိမ်ပူပန်မှုတွေနဲ့မရေရာမှုတွေပိုးပြီးဖြစ်လာစေခဲ့ပါတယ်။အနာသိမှုကြောင့်လူငယ်တွေကလမ်းပျောက်ခဲ့ရတဲ့လူငယ်တွေရဲ့ဘဝတွေကိုချက်ပြီးရိုက်ချိုးလိုက်တယ်လို့ခံစားရတယ်လို့အသက်20ရွယ်ကျောင်းသူတူဦးဖြစ်တဲ့မောင်ဝါဝါကပြောပါတယ်
။အဓိကတာဂက်ကလူငယ်တွေဖြစ်တယ်။လူငယ်တွေကိုစပြီးတော့သူတို့တာဂက်ထားလိုက်တဲ့အချိန်မှာလူငယ်တွေမှာပထမကတည်းကအနာကပျောက်နေတဲ့အကုန်လမ်းပျောက်နေတဲ့အချိန်မှာသူတို့ကသူတို့လုံးလိုက်တဲ့အတွက်အကုန်လုံးရွှေဟုတ်တဲ့ဖြစ်ပြီးတော့နားလဲနားကြီးရောဝမ်းလဲဝမ်းနေတဲ့ကြောက်စိတ်ကလည်းပုံပြီးတော့လွှမ်းမိုးလာတယ်ပေါ့လေ။သူတို့အနာကကပထမကတည်းရေစုံမျိုးနေတဲ့အချိန်မှာအခုစစ်တက်ခဲ့တဲ့လိုမျိုးထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကဒီစတကဲအမှားဆုံးလောက်ရတဲ့ခုလေးဖြစ်မယ်ပြီးတော့သူတို့ရဲ့ဒီအကြီးအမားဆုံးသူတို့အိမ်မက်ကိုရိုက်ချိုးလိုက်တဲ့အရာတခုလို့လည်းမြင်ပါတယ
်မကြသေးခင်လပိုင်းတွေအတွင်းမြန်မာစစ်တပ်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့ဖြစ်တဲ့တိုက်ပွဲတွေမှာအကြဆုံးများပြီးစစ်စခန်းတွေဇက်တိုက်လက်လွတ်ဆုံးရှုံးခဲ့ရတာကြောင့်တပ်ဖွဲ့အင်အားထက်မှန်ဖြည့်ဆည်းဖို့အတွက်အပြင်းထန်လှုပ်ဆောင်နေတာလို့ဝေဖန်ကြတာတွေရှိတယ်လို့ဒီလိုအတင်းအကျပ်အသက်သွင်းလာတဲ့စစ်မှုထမ်းဥပဒေဟာလူငယ်တွေကိုစစ်မြေပြင်မှာလူသားတိုင်းအဖြစ်အသုံးချဖို့ပြင်ဆင်နေလို့ရဲ့ဆိုပြီးရှုံချကြသူတွေလည်းရှိပါတယ်။နေမျိုးတချို့မှာလူငယ်လူရွယ်တွေကိုစစ်တပ်ကအတင်းအကျပ်ခေါ်ဆောင်သွားတယ်ဆိုတော့တီးခြားအတိမပြုတ်နိုင်တဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကတော့ဒီဥပဒေဟာနိုင်ငံသားတိုင်းနိုင်ငံတော်ကာကွယ်ရေးတာဝန်ကိုထမ်းဆောင်ဖို့အတွက်ဖြစ်တယ်လို့ပြောဆိုထားပါတယ်။လူငယ်တွေကတော့စစ်ကောင်စီတပ်ဖွဲ့တွေမှာအတင်းအကျပ်စစ်မှုထမ်းခံရမှာကိုစိုးရင်ကြောက်ရွံ့နေကြတယ်လို့မဝဝါကပြောပါတယ်
။ဆက်ဆက်ဆုံးထွက်လာတော့ငါဆိုရင်လုံးဝတုံ့ဟုတ်ပါတယ်သိပြပြီးတော့ဒါတကယ်ရောဟုတ်ရလားလိုက်ပြီးတော့ဟိုဒါကောလာဟာလာဖြစ်မှာဆိုလို့ဟိုကလိုက်မီဒီယာလိုက်မီနဲ့တော်တော်သိပြသွားတဲ့အနေအထားမှာရှိတယ်။ပြီးတော့အကုန်လုံးလဲကြောက်ရွံ့သွားကြတယ်ပေါ့လေမြန်မာဟာပေါ့ရင်အကုန်လုံးလူငယ်တော်တော်များများပေါ့ဒီကအားလုံးကြောက်ရွံ့သွားကြတဲ့အနေအထားမှာရှိတယ်။
ကိုယ်ပိုင်စီးပွားရေးလုပ်ငန်းငယ်တစ်ခုစလုပ်ပြီးမိသားစုကိုကူညီထောက်ပံ့ပေးနိုင်ဖို့ကြိုးစားနေတဲ့လူငယ်ကိုစော်မျိုးကလည်းစစ်မှုထမ်းဥပဒေကြောင့်သူ့ရဲ့စိတ်ကူးတွေအကောင့်ထည့်ဖို့ပို့ခက်ခဲသွားတယ်လို့ဗတ်ဆက်လို့ရမလဲဆိုတာတောင်မသိတော့ဘူးလို့ပြောပါတယ်
။အမေလည်းရှိတယ်နောက်ပြီးတော့မိသားစုလည်းညီကိုမနမလည်းရှိသေးတယ်ဆိုတော့သူတို့ပြန်ထောက်ပံ့ဖို့အတွက်ကျွန်တော်အသားအကြီးဆုံးဖြစ်တဲ့အတွက်ကျွန်တော်အဲ့လို့ဖို့ကျွန်တော်ကိုယ်ပိုင်စီးပွားရေးလုပ်ဖို့စဉ်းစားထားတယ်။ဒါပေမဲ့အခုလိုဖြစ်တဲ့အချိန်မှာကျွန်တော်ဟိုအရင်ကစီပွားရေးကပြတ်နေရတဲ့အချိန်မှာကျွန်တော်ဒီလိုဖြစ်မယ်ဆိုရင်အကုန်လုံးကတော်တော်ဟိုတိုင်ပတ်တော်မှာစတဲ့အဲ့လိုမျိုးဒီဆရာနာတိမ်မှုတော့ကျွန်တော်စန့်ကျင်လေရတော့ဒီဟိုတော့ကျွန်တော်ကတော့စစ်မှုထမ်းဖို့ကတော့ကျွန်တော်စိတ်ထဲမှာမရှိပါဘူးဒါပေမဲ့ကျွန်တော်ဘယ်လိုသွားရမလဲဘာလုပ်ရမလဲဆိုတော့အခုချိန်ကြီးဝေဝါးဆဲဖြစ်တယ်
အခုချိန်မှာလူငယ်တွေအများပြားကတော့ဖိပနိုင်ငံထွက်ဖို့ဒါမှမဟုတ်ရင်လည်းPDF တက်ဖွဲ့တွေတဲကိုဝင်ဖို့ပြောဆိုနေကြတယ်လို့လည်းကိုစုံမျိုးကပြောပါတယ်
။ဟို1920လောက်ကတော့သူတို့ဒီလက်နက်ကိုင်တွေကိုသွားဖို့အတွက်ကျွန်တော်အားတန်ကြတယ်။အားတန်ကြရတော့ကိုချောက်ကိုရက်တီနေလူငယ်တွေကအားတန်ကြရပေါ့။အဲမဲ့မိဘရဲ့ဟိုအမိပြုတ်ပြီးနေရတဲ့လူငယ်တွေကတော့အလုံးနေဆက်တွေသွားကြမယ်အခြားနိုင်ငံတွေသွားပဲအဲ့လိုမျိုးတော့ဟိုအားတန်နေကြပါတယ်။ဟုတ်ကျွန်တော်လည်းအဲ့လိုမျိုးဖြစ်နိုင်ရတော့အဲ့လိုမျိုးတနေနေရောအဲ့လိုမျိုးထွက်သွားကြတယ်ဒီမျိုးမှာတော့မနေကြတော့
စစ်မှုမထမ်းလို့တဲ့တချို့လူငယ်တွေကလည်းထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုထွက်ခွာဖို့အတွက်ပြင်ဆင်လာကြပါတယ်ဖေဖော်ဝါရီလ16ရက်တောက်ကြနေ့ကထိုင်းနိုင်ငံကိုသွားဖို့ထိုင်းနိုင်ငံမှာဗီဇာလျှောက်ထားသူတွေတည်တည်တာများနေပြီးလာရောက်တန်းစီကြတဲ့သူထောက်ခံန်းရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့မှာစတင်အသက်ဝင်ကြောင်းစစ်ကောင်စီကကြေညာထားတဲ့စစ်မှုထမ်းဥပဒေမှာတော့အသက်18နှစ်ကနေ35နှစ်အရွယ်အမျိုးသားတွေအသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေအပြင်ဆရာဝန်အင်ဂျင်နီယာစက်မှုလက်မှုတက်မြောက်ကျွမ်းကျင်သူတွေဆိုရင်တော့အသက်18နှစ်ကနေ45နှစ်အထိအမျိုးသား18နှစ်ကနေ35နှစ်အထိအမျိုးသမီးတွေစစ်မှုထမ်းရမယ်လို့ဖော်ပြထားပါတယ်စစ်မှုထမ်းရမယ်အသက်အရွယ်ကိုရောက်တဲ့နိုင်ငံသားတိုင်းကို24လထက်မပိုတဲ့ကာလအပိုင်းအစအတွင်းစစ်မှုထမ်းဖို့စင့်ခေါ်နိုင်ပါတယ်ကျွမ်းကျင်သူတွေဆိုရင်တော့36လထက်မပိုတဲ့ကာလအပိုင်းအခြားမှာစစ်မှုထမ်းဖို့စင့်ခေါ်နိုင်တယ်လို့ဥပဒေမှာပါရှိပါတယ်။အရေးပေါ်အခြေအနေဖြစ်ရင်တော့စစ်မှုထမ်းကာလကို9နှစ်အထိတိုးမြှင့်တက်မှတ်နိုင်တယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်ရှင်
။မက်ကင်ဖြူထွေးတင်ပြခဲ့တာဖြစ်ပါတယ်ဗျာ။အခုတော့ဥကျော်ဇန်တာကမူရင်းအပေါ်မပြတ်စူးစီးတင်ပြထားတဲ့ကမ္ဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုကြည့်အောင်ပါခင်ဗျာ။
က ူပြပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာပြည်တွင်းစစ်အခြေအနေစစ်ကောင်စီနဲ့ပြည်ပဖြူရစစ်မှုမထမ်းမနေရဥပဒေကိုအတင်းကြပ်ကျဉ်းဆုံးလာတာဟာစစ်ကောင်စီအနေနဲ့သူ့စီရင်ကိုစုတုနေရလားဆိုတဲ့ကိစ္စတွေပဲဖြစ်ပါတယ်။အဲဒီမှာပထမဆုံးပြောပြခြင်းနဲ့အကြောင်းအရာတွေကတော့မြန်မာ Civil War is a stalemate breaking မြန်မာပြည်တွင်းစစ်စစ်မှုတို့နောက်ဆုံးအခြေအနေကျောင်းလဲသွားပလားဆိုတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်။အရှကာဟာစင်သွန်တဲ့ဆံဘာကို The Christian Science Monitor ထုတ်ပြပြမှာဖြစ်ပါခင်ဗျာ။ပြည်ပလူအများစုရဲ့အမြင်မှာတော့မြန်မာနိုင်ငံဟာဘယ်ဘက်ကမှမနိုင်တဲ့သွေးထွက်ဆံရုံမှုမှာပိတ်ဆို့နေတယ်။ဖေးဆွမ်းရသူ၊အိမ်ဆွမ်းရသူ၊ဇာတ်ရမ်းမှုအကူအညီလိုအပ်သူတွေလည်းများပြားလာတာအခု၄နှစ်ထက်ကိုရောက်လာခဲ့ပြီ။ဒီရဲရဲ့အနေနဲ့အတွင်းမှာစစ်မှုမထမ်းမနေရဥပဒေကိုအတင်းကျပ်အကောင့်တွေဖော်ဖို့စစ်ကောင်စီကကြေညာတယ်။ဒါဟာတော်လိုင်းအင်အားစုတွေလက်မှာဆက်ဖွဲ့ရှုံးနေမှုအများအပြားနဲ့ရင်ဆိုင်ရပြီးတဲ့နောက်ဗိုလ်ချုပ်မှုကြီးမြောင်းလိုက်နှုတ်ထွက်ဖို့တောင်းဆိုမှုနဲ့ရင်ဆိုင်လာတဲ့အခါမှာလှုပ်ဆောင်လာတာဖြစ်တယ်လို့ဆိုပါတယ်။စစ်တပ်ဟာမျိုးရီစစ်ခန်းတွေအများအပြားကိုလက်လွတ်ခဲ့ရတယ်။တော်လိုင်းအင်အားစုတွေအောင်ပွဲမရသေးသေးတိုင်အပေါ်စီရနေပြီးဖြစ်တယ်။တစ်ဆယ်နှစ်ဆက်နှစ်ထိုးစင်းတဲ့ရှမ်းမြောင်မှာဒီနောက်သမွေအစခမောင်းများစွာကိုစင်ပိုက်နှံခဲ့တယ်။ချင်း National Army အပါအဝင်တခြားလက်နက်ကိုင်အင်အားစုတွေဟာလည်းသရုပ်ဒေသကိုထိုးစစ်ဆင်စင်ပိုက်နှံလာတော့စစ်ကောင်စီဟာစစ်မျက်နှာအများအပြားမှာခုခံနေရတယ်။စစ်ကောင်စီတပ်တွေစိတ်ဓာတ်ပြက်ပြား၊ဒဏ်ချီထွက်ပြေးလက်နက်ချစရာတွေတွေ့လာရတယ်။တရားစားအုပ်စုစစ်တွေကိုပုတ်ကဲနေတဲ့ NUG ကတော့သူတို့ဟာနေဇွန်နေပြားဒေသအများအပြားပါဝင်တဲ့အတိုင်းပြည်ရဲ့ဧရိယာ60ရာခိုင်နှုန်းကိုထိန်းချုပ်ထားနိုင်ပြီလို့ဆိုရဲဒါပေမဲ့ခုကတွန်းလှန်ရေးအင်အားစုတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုပြောရမယ်ဆိုရင်သူတို့ဟာပူတွဲတိုက်ခိုက်မှုတွေအချိန်မြင့်လှုပ်ဆောင်နိုင်သည့်တိုင်အောင်အုပ်စုလိုက်တိုက်ပွဲတွေသာဖြစ်နေပြီး Central Command လို့ခေါ်တဲ့ဗဟိုချုပ်ကိုင်မှုခေါ်ဆောင်ဖို့လိုအပ်နေသေးတယ်။အုပ်စုအများအပြားဟာပုံမှန်မှန်ကျနဲ့ကိုယ်စီရှိနေရပြီးအလုံးတစုတစည်းပဲဖြစ်နိုင်ခြင်းမရှိသေးဘူး။ဒါဟာလူမျိုးတွေလူမျိုးစုတွေအများအပြားရှိနေတဲ့နိုင်ငံတစ်ခုအတွက်သိမ့်မလွယ်ဘူး။အရေးကြီးဆုံးကတော့တော်လိုင်းရေးတပ်ဖွဲ့တွေအနေနဲ့လက်နက်အင်အားမပြည့်မစုံဖြစ်နေခြင်းပဲ။သူကောင်စီဘက်မှာတော့အရေးပါတဲ့လက်နက်ကြီးတွေအဓိကအဖြစ်ရုရှားစီရာရရှိနေတယ်။ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်တော်လိုင်းရေးခေါင်းဆောင်တွေကတော့ဒီနေ့အတွင်းစစ်တပ်ကအန်အော်လောက်တဲ့တိုက်ခိုက်မှုမျိုးလှုပ်သွားမယ်လို့ပြောနေကြလေ။စစ်ကောင်စီဘက်ကလည်းလက်မလျှော်ဘူးလေကြောင်းနဲ့အမြောက်တွေကိုအောက်ကူပြီးတွန်လိုင်းတပ်ဖွဲ့တွေကိုအပြောင်းလုပ်နိုင်တယ်လို့ညူဒယ်လီဂျူဝါရာစုရဇနာဌာနကအင်ရှူမန်ချောက်ဒရီကိုကိုကဖော်ပြပါတယ်စစ်ကောင်စီဟာဝေဖန်မှုတွေကိုတိုက်ရိုက်မတုံ့ပြန်ပဲစစ်မှုမထမ်းမနေရအမိန့်ထုတ်တာဒီဘော်ချင်းနဲ့စက်တန်တူရာတွေကိုသာလုပ်နေတယ်ခန္ဓာသိမ့်ပြီးဂျင်ကားဆာလို့အခုခါမှာဗိုလ်ချုပ်မှုကြီးမြောင်းလိုက်ရအင်အားအပြော့ညံဆုံးဖြစ်နေတဲ့အချိန်သူ့နေရာမှာတရားရုံးနဲ့အစားထိုးနိုင်တယ်လို့လည်းပဲသုံးသပ်သူတွေချို့ကထူကြတယ်တွန်းနိုင်ရေးဘက်ကအောင်ပွဲရဖို့ပြည်တွင်းစစ်လွန်ကာလတည်ငြိမ်မှုစီဖို့ဆိုတာတွေဟာအတိုက်အခံအုပ်စုတွေရဲ့ဆက်လက်ပူးပေါင်းနိုင်ရေးအပေါ်မှာအဓိကမူတည်နေတယ်လို့အကက်ဟာဆန်ကသုံးသပ်ထားတာဖြစ်ပါခင်ဗျာဆလဘီ will extended sanctions and banking restrictions force Myanmar hunter to change course တွန်းမြင့်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေပလောင်ငန်းကန်တပ်ပြပြမှုတွေကြောင့်မြန်မာစစ်ကောင်စီလမ်းကြောင်းပြောင်းသွားနိုင်လားဆိုတဲ့ကောင်းစင်နဲ့ Officially versus Sharma ya Tungza Jaku moderndiplomacy.eu ကထုတ်ထုတ်ပြောပြလိုပါတယ်။အနာသိမ့်ပြီးသုံးနေကြစစ်ကောင်စီဟာစီးရေးရှုံးနိုင်မှုများစွာနဲ့ရင်ဆိုင်နေရပြီးပုံပုံများပြတဲ့နိုင်ငံတကာဒဏ်ခတ်ပိတ်ဆို့မှုတွေနဲ့ကြုံလာနေရတယ်။ဒဏ်ခတ်အရေးယူမှုတွေကြောင့်မတိမငြိမ်ဖြစ်လာပြီးတိုက်ပွဲလဲပြင်းထန်လာတဲ့အတွက်လူအများပြပြည်ပကိုထွေပြေးခုံလုံများတာရှိလာတယ်။ NUG ဘက်ကတော့ဒီတခါပိတ်ဆို့မှုတွေတောက်စံတမန်ရေးရဖိအားပေးမှုတွေပုံမဖြစ်ထွန်းလာဖို့လှုံ့ဆော်သွားမယ်လို့ဆိုထားပါတယ်တဲ့။စစ်ကောင်စီကတော့တခါပိတ်ဆို့မှုတွေကိုဆောင်ရွက်နိုင်အောင်ရုရှားနဲ့တိုက်ရိုက်ငွေပေးငွေယူလုပ်နိုင်ဖို့စူးစမ်းနေတယ်။စစ်ကောင်စီကလည်းနဲ့အများဆုံးပံ့ပိုးနေတဲ့ရုရှားနဲ့စစ်ကောင်စီတို့ဟာအခုလောလောဆယ်မှာတော့တရုတ်ဂျွန်ငွေကိုအဆုံးပြုပြီးအယောင်ဝယ်လုပ်နေကြပါတယ်တရုတ်ကတော့စစ်ကောင်စီကိုဗေပောင်းစုံကထောက်ပံ့ပြီးအကြီးမားဆုံးကုန်သွယ်ပေးအများဆုံးရည်တည်မြုံနေတဲ့နိုင်ငံဖြစ်နေစေဒါပေမဲ့အခုမတည်ငြိမ်ဖြစ်လာတဲ့အခါမှာတော့နည်းနည်းသတိထားလာဖို့ညရလို့လဲဆိုထားပါတယ်တကယ်တော့တရုတ်ကတရင်သားအင်အားစုနဲ့စစ်တပ်ရဲ့ပဋိပက္ခမှာနှစ်ဖက်လုံးနဲ့ဆက်ဆံပြီးဒီပဋိပက္ခကိုဒွန်းရှီအောင်လုပ်နေတာပဲဖြစ်တယ်လို့လဲဆိုပါတယ်ဂျပန်ကတော့မြန်မာကိုဖုံချွေးရေးအကူအညီအများဆုံးပေးပြီးစီးပွားရေးဆက်နွယ်မှုရှိနေစေ။အိန္ဒိယရဲ့မူဝါဒဟာ pragmatism လို့ခေါ်တဲ့လက်တွေ့အလုပ်ဖြစ်ရေးလူနွေကိုအဓိကအခြေပြုတဲ့ စစ်ကောင်စီရဲ့ဆက်ဆံရေးဖြစ်တဲ့ကလဒန်စီမံကိန်းခိုင်တီနေဇာပြဖလိုမဲ့စီမံကိန်းတွေရှိတယ်။အာဆီယံရဲ့မူငါကြက်ကတော့စစ်ကောင်စီပေါ်မှာအကျိုးသက်မှုရှိဘူး။အခုတော့စစ်ကောင်စီကသူ့ရဲ့အဓိကမဟာမိတ်တွေဖြစ်တဲ့တရုတ်ရုရှားနဲ့အိန္ဒိယတို့ပါဝင်တဲ့ BRICS အဖွဲ့ဝင်ဖြစ်ဖို့နီလန်ဆီယံနေရဲ့လို့လဲဆိုထားပါရယ်။စစ်ကောင်စီအဖို့တော့အနာဆက်လက်တည်မြဲရေးဟာအဓိကဖြစ တွေများလာတယ်ထိခိုက်ဒဏ်ရာမှုတွေကြာဆုံးမှုတွေများလာပြီးစိတ်ဓာတ်ပြတ်ပြတ်နေတဲ့အတွက်ဘုံမှုကြီးမရောနိုင်ဆက်လက်ပြီးထိန်းထားနိုင်မလားဆိုတာစဉ်းစားရှိစရာဖြစ်လာနေပြီဒါပေမဲ့ဒီဖြစ်လာတော့မှမြန်မာစစ်တပ်ကြာဆုံးမှုနောက်ပိုင်းမှာတိုင်းရင်းသားများစုတွေအကြဘုံသဘောတူညီမှုရရှိနိုင်ရည်မြင်ရတဲ့အတွက်လူမျိုးရေးဆိုင်ရာအကြတဲ့ security dilemma တွေကြီးထွားလာနိုင်တယ်လို့သုံးသပ်ထားပါတယ်နော်သမရှင်ဟာအိန္ဒိယလူမျိုးရေးကောင်စီရဲ့အတိုင်ပင်ခံတူဖြစ်ခဲ့ပြီးနယူးဒယ်လီအခြေစိုက် Policy Perspectives Foundation ရဲ့အဖွဲ့ဝင်တူလည်းဖြစ်ပါတယ်။ခုနောက်ဆုံးပြောပြလိုတာကတော့ With conscription law, Myanmar generals are digging their own graves. စစ်မှုထမ်းမနေရဥပဒေနဲ့မြန်မာစစ်ဘုတ်ချုပ်တွေသူတို့စေတွင်သူတို့တူနေကြခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒီအရာဥပဒေမှာရေးသားထားတဲ့အကြီးအကဲအပေါ်ပဲဖြစ်ပါတယ်။စီကောင်စီဟာဒီအသားတွေကိုပေါ်တာဆွဲဖို့လုပ်နေပြီလို့လူများကစိုးရိမ်နေကြသလိုတချို့ကလည်းလူငယ်တွေဟာစစ်တပ်စင်ကြီးတပ်ဖွဲ့တွေစီပုံမဝင်ရောက်သွားကြလိမ့်မယ်လို့တွေးနေကြပါတယ်။ဒါပေမဲ့အနာသိမ့်ပြီးချိန်ကလေးကလက်နက်ကင်တွန်းလှန်ရေးဘက်ကလူငယ်တွေအများပြဝင်ရောက်သွားကြတာအခုဆိုရင် PDF တပ်ဖွဲ့တွေမှာအင်အားတစိမ့်လောက်တောင်ရှိနေပြီးလက်နက်အင်အားဒါမှမဟုတ်လက်ကျင့်စင်ကြားမှုအလုံးလုံးမရတာပဲရှိတယ်လို့ပြောထားပါတယ်။ဒီစမှုမှတ်မ်းနေရဥပဒေကိုစစ်ကောင်စီအနေနဲ့အောင်မြင်မြင်အကောင့်ထဲဖော်နိုင်မှာမဟုတ်ဘူးလို့အစိအယပြောနိုင်ပါတယ်။၆၅နှစ်သက်တမ်းရှိလာပြီးရခိုင်ပဲအစိုးရကမှအတင်းကြပ်မလုပ်ခဲ့တဲ့ဒီဥပဒေကိုစစ်တပ်ကအခုလိုလုပ်လာတာဟာမကြသေးမီကကာလတွေအတွင်းဒေါ်လာကြီးအင်အားစုနဲ့ရှင်ပြန်ရမှာအများအပြားထိခိုက်ကြဆုံးရမှုတွေကြောင့်လူရင်းအားအပူတပြင်းလိုအပ်နေတဲ့ဆိုတာကိုပြသလိုက်တာပဲဖြစ်တယ်။စစ်ပြန်တွေတပ်ပြေးတွေပြစ်မှုကျူလွန်သူတွေခွင့်မဲ့ပြက်ကွက်သူတွေကိုပြန်ခေါ်ပြီးအင်းအားပြန်ဖြစ်ဖို့ကြိုးစားခဲ့ပေမဲ့ပြန်လာသူသိမ့်ရှိခဲ့လို့တန်ရမရအခုလိုလွတ်လာတယ်လို့လည်းဆိုပါတယ်။ဒီဥပဒေဟာစစ်ကောင်စီအနေနဲ့ပြည်သူတွေစီကငွေညှစ်ဖို့နိလန်တစ်ခုပဲဖြစ်တယ်။အထူးသဖြင့်သူတို့သားမီးကိုစစ်မှုမထမ်းစေလိုတဲ့ငွေကြေးတတ်နိုင်သူတွေကိုငွေညှစ်ဖို့စီစဉ်တာဖြစ်တယ်။စီးရဲနံပါတ်သူတွေကိုလည်းချမ်းသာပေးမှာမဟုတ်ဘူး။ဆိုတော့စီအန်နံပါတ်မိဘတွေကသူတို့သမီးကိုပြေတော့လို့ပဲပြောစရာရှိတော့တယ်ဆိုထားပါတယ်။ဒါကတော့ဘုဂျုံမူကြီးမြောင်းဟာရရကောက်ရွံ့မှုလှမ်းဆွဲနေတာပဲဖြစ်တယ်။သူနဲ့သူအဆက်အနွယ်ကိုကယ်တင်ဖို့အတွက်အခုလိုရဟာနောက်ဆုံးကောက်ရွံ့မှုပဲဖြစ်တယ်။သူအနာသိမ့်ပြီးချိန်ကစားလို့လူငယ်တွေဟာအထူးနစ်နေကြရတယ်။စင်ကျင်ဆန္ဒပြတာကိုရဲရဲစဲစဲချေမှုန်းတဲ့အခါသူတို့ရဲ့ဆွေမျိုးအဆိုင်ပိုင်းတွေမိတ်ဆွေရောင်းရင်းတွေပြစ်သက်ခံရတာထုံချခံရတာကိုဒီလူငယ်တွေမြင်ခဲ့ရတဲ့အတွက်လက်နက်ကင်တော်လှန်ရေးတပ်ဖွဲ့ကိုရောက်ခဲ့ကြတယ်။စီးပွားရေးအကြတဲ့နဲ့အလုတ်ကင်ပညာရေးဆုံဆုံရတယ်။ဆိုတော့စစ်ကောင်စီလောက်မှသူတို့ဘဝအနာကလုံးဝကင်းမဲ့နေတယ်။ဒီလိုအခြေအနေမျိုးမှာစစ်မှုထမ်းမနေရဥပဒေလောက်လာတော့ဒီလူငယ်တွေဟာဆက်နေရမလားထွက်ပြေးရမလားစစ်တပ်ကတော့ကရုချင်းနဲ့မှာပဲဆက်နေလို့မယ်ဆက်လက်ပြီးတူးနေလို့မှာဖြစ်တယ်။အဲဒါမှဒီတချိန်မှာစစ်ကောင်စီတူးနေတာကသူတို့ရဲ့စေရင်းကိုသူတို့တူးနေတာပဲဖြစ်တယ်လို့ Every Magazine ရဲ့ Editor အပေါ်မှာရေးသားထားတာကိုတင်ပြလိုက်ပါရစေ။ Good night တော့ထောက်ပဲဖြစ်ပါတယ်။နောက်တစ်ပတ်မှာဘယ်လိုများသုံးသပ်လဲဆိုတာကိုကျွန်တော်စောင့်ညာလိုက်ကြပါသေးတယ်။အားလုံးကျေးဇူးတင်ပါတယ
်။မတည်ကြမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေပျော်လင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ်။ VOA America အတန်းကသ တည်မှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့2024ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီသုတဆောင်လေးအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတင်ဆက်မိမှာအမျိုးသမီးကဏ္ဍနဲ့ဆက်တင်ပါမယ်မတန်ဆန်းဘဝခက်ခဲမှုကြားအနုပညာအိမ်မက်ကိုပုံဖော်သူပကြီးဆ ्याम မတယောက်အကြောင်းနဲ့ဆက်တင်ပါမယ်ခင်ဗျာအနုပညာကိုငငယ်တည်းကဝါသနာပါတာသိပေမဲ့ပကြီးအနုပညာမှာအာသင်ခဲ့တာကိုတော့အသက်30ကျော်မှရှာဖွေသိခဲ့တယ်လို့ပကြီးဆ ्याम မဒေါခင်တီရာပိုင်ကပြောပါတယ်ပိုလီယိုရောဂါကြောင့်အသက်2နှစ်ခလောက်ကစပြီးမတန်ဆန်းဘဝနဲ့နေခဲ့ရပြီးခက်ခဲရုန်းကန်ခဲ့ရပေမဲ့နောက်ဆုံးအရှုံးမပေးဘဲဘဝအိမ်မက်ကိုအကောင့်ထဲဖောနေသူတစ်ယောက်ပါအမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်အင်္ဂလဘုတ်မှာနေထိုင်နေတဲ့ဗဒီဆီယာမဒေါခင်တီရာပိုင်ရဲ့ဖြတ်သန်းမှုတစ်ချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ပြူထွေးရတင်ဆက်ထားပါတယ်ခင
်ဗျ There's a path we must choose sometime Gotta stand up and fight sometime
Associate တခြားကောင်ဆယ်လာနဲ့တော့စကားပြောလိုက်တယ်ဒီ science ကိုမယူတော့ art ကိုပြောင်းလိုက်မယ်ဆိုတော့သူကပြောတယ်သတိထားနော်တဲ့ art တွေကအရန်ခက်ခဲတယ်တဲ့ art ကိုလိုက်စားဖို့ဆိုတာပြီးတယ်လို့ပြောဆိုတော့အခုတကယ်ကိုယ်ဆရာကြီးတွေ fine artist van gogh တို့ဘာလို့ဆိုရင် possession တော့ဆိုရင်ဘယ်သူမှသူ့ပတိကိုလက်မခံအောင် style လည်းမတူတော့အဲ့ခေတ်တော့ဘယ်သူမှမသူ့မချိုက်ဒါပေမဲ့အခုသူတေပြီးနောက်နေ့ကျတော့ဟာသူပကြီးတွေအရင်ကဘာကျော်ဖြစ်သွားတယ်ဒီကဘာကျော်ဆရာကြီးတွေရဲ့ဒီပကြီးတွေကနောက်ပိုင်းမှာသူတို့တေဝါမှာပေါ်ပြီးလို့ဖြစ်လို့ဆိုတည်တယ်ဆရာမတယောက်ကလည်းပြောဦးတယ်ဆိုတော့ဟိုဒါအဆမ်းမဟုတ်တော့ဘူးနောက်ပြီးတော့ဘဝမှာဘာမှမဘဝမှာဘယ်ဟာမှလွတ်လွတ်ကိုမရခဲ့ဘူးအမြဲတမ်းဖိုက်လုပ်ပြီးမှရခဲ့ခက်တင်ယူရတယ်ခက်ပြီးလုပ်ရှောက်ပြီးတော့မှစောင့်ပြီးတော့မှရခဲ့တယ်ဆိုတော့ဒီအရေးအစမဟုတ်ဘူး Got a color outside of the lines Got to reach Science ကနေအပြောင်းနေအချိန်မှာဒီကျောင်းနေတိုင်းကချက်ချင်းလက်မခံ University တို့ဒီ Professional Art School တွေချက်ချင်းလက်မခံကိုကဒီအဲ community college မှာပဲဒီ art ကိုစပြီး foundation ကနေစပြီးတော့ basic ကပေါ်လေအစနေစပြီးပြန်သင်ပြီးတော့ဒီရလာတဲ့ဒီကိုယ့်ရဲ့ portfolio ပေါ်ဒီဆွဲထားတာတို့ဘာတို့ကိုစုပြီးတော့ဒီ city university တို့ state university တို့ဒီ private school ကိုကြိုက်တဲ့ private school ဒီ art school တွေမှာတော်တော်ပြရတယ်ဒုတိယအကြိမ်တတိယအချိန်မှာလက်ခံပါတယ်ကိုကြိုက်တဲ့ school ဒီ orchestra ဒီ state university တွေတော့ပြီးလေ့လာမှုတွေကိုတကယ်နှလုံးသားပါဝါတာဒီ orchestra ဒီ art school ပဲကိုကြိုက်ပါတယ်အစစအစဉ်ပြေးတယ်ဒီ parking နဲ့ service တွေလက်ခံနေဆိုတော့ tour fine art မှာလည်း strong ဖြစ်တယ် fashion မှာလည်း strong ဖြစ်တော့ okay ဘုန်းနဲ့လည်းတည်းအရင်မွေးမဟုတ်ဆိုတော့အဲ့မှာ
There's a path we must choose sometime Gotta stand up and fight sometime
Don't we need a chain on Jamma yi thi yai na lo surgery lou wa de Nay ma di tain na patat bi surgery lou wa do khna thwat lai ya de Thwat lai bi lo ma tei ja u di input export ma pyan a lou lou do le ma ya u blo ma sait che ma မင်းရောကိုယ်စိတ်ချက်မှာတာလာဒီတပီပွဲရခြင်းနဲ့ဆက်ပြီးတော့ဒီပညာကိုပြီးဆုံးအောင်သင်ခြင်းနဲ့ဆိုတော့အဲ့မှာပြန်သွားလာပြီမထူးတော့ငါပြန်သွားတော့မယ်
ငါနှလုံးသားထဲမှာဘလို့မှမရဘူးဆိုအဲ့ဒါကိုပြန်သွားပြီးတော့ဒီ2011မှာ Bachelor Degree Fine Art ပွဲရတယ်ငယ်လေးကအလုပ်မရပဲဝါသနာပါတယ်ဆိုတော့ကိုယ်အသိထားတယ်ဆိုတော့ဒီမှာပို့ပြီးတော့ open ဖြစ်တယ်လက်ခံတယ်ဆိုတော့ဒီမှာပို့ပြီးတော့ကိုကဒီ art ကိုပြန်ပြီးကျက်မိမအရင်တော့ကဒီက juvenile high school ကတည်းကပကြီးဆွဲတက်မိရတယ်။ Juvenile High School Kids ဆိုတာသူတို့ကဒီ society မှာအရင်ပြစ်ပယ်ခံလဲတယ်သူတို့စိုးရလဲပါတယ်ပေါ့လေ။အမ Independent Contract အနေနဲ့လုပ်လိုက်သေးတယ်ဟိုတစ်နှစ်က။ You know after school program ကလေးလေးတွေဟိုမှာ elementary ကလေးလေးတွေမူလရန်ကလေးတွေပထမတင်ပေးမှုတွေသူတို့ကအမကိုဘလို့ခေါ်ရမလဲ Miss Kim ဆိုတဲ့ဘောကြလာတယ်ပထမတော့သူတို့လက်မခံအောင်ခလေးဆိုတော့လေနောက်ပိုင်းကျတော့သူတို့လက်ခံလာတယ်ဒီ gallery အတိုင်းဝိုင်းတော့နောက်ပြီးတော့အမအရင် classmate တွေတို့ကျောင်းဝဆရာတွေရဲ့လည်းအဲ့လိုမျိုးအားပေးတာရှိနေအဲ့လိုမျိုးရဲ့ status ကိုဒီလိုမျိုးဟာကိုအမဒီမာရအမအတော်ကဦးလေးရဲ့အတော်မိန်းမပြောတယ်။တမီးတဲ့တမီးမှပတ်စံမရှိရင်တဲ့ကိုတက်တဲ့ပညာနဲ့အမှုပညာနဲ့ပကြီဆွဲပြီးလှူလိုက်တာအမှုမြတ်ဆုံးပဲတဲ့။ဆိုတော့သူတို့ဒီစဖြစ်တဲ့အချိန်မှာ Ocean ပေါ် Art Ocean တို့ကတော့လုံနေပြီဟိုဒေါက်တာဆာဆာတို့ကတော့အဲ့ဒါနေနဲ့ဒီမင်းကိုနိုင်တို့ဒီသူတို့အမ Ocean လှုပ်လိုက်တော့အမားကိုဆွဲလိုက်တဲ့ပတောင်းပကြီးကားကိုတီးရောက်နေတဲ့ Massachusetts ကချင်းမလေးထင်တယ်သူပြောရတယ်။သူသဘောကျတယ်ဆိုတော့အဲ့ရနေစားပြီးအမားဒီအမားရဲ့အမအရင်တော့ Torrance YMCA က coworker အမားရဲ့ Facebook ကိုတွေးလိုက်တဲ့အချိန်မှာသူအမပကြီးဆွဲမှသူမသိဘူးအဲ့မှာသူစတွေ့သွားတယ်တွေ့သွားတော့သူ့ယောက်ျားကိုပြောတဲ့အချိန်မှာသူ့ယောက်ျားရဲ့တကယ်ချင်းလက်မရကဒီ beach area မှာဟိုဟာ gallery လေးကိုပိုင်တော့ဟဲ့အဲ့နေအကူပြကြည့်မယ်တဲ့သဘောချင်းရရင်နဲ့အဲ့မှာတော့ပြဆိုရင်နဲ့အဲ့မှာအမဒီ article လေးတစ်ခု title လေးတစ်ခုသွားစားမိတော့လူတွေကအမြင်တမ်းရေးတယ်ဒီ fundraising မှာ save မြန်မာ save မြန်မာဆိုတော့အမဘာကိုသွားတရရလဲဆိုတော့ဒီကမ္ဘာမှာဗမာပြည်လစ်လူရှူထားတယ်လို့ဖြစ်သွားတယ်အမြင်မှာ ignore လုပ်ခါတော့အမအဲ့ title တခုကိုအမတို့ထိမိတာစိတ်မြင်မှာဆိုတာလူတိုင်းသုံးနေကြတာကဘာမှာအမဘာလို့သောတရိယလဲအမရဲ့ဒီ personal ဒီ personal experience ဒီကြောင်းတက်ခဲ့တာကိုပေါင်းဝင်ခြင်းအောင်မမပြီးဘယ်သူမှမသိတော့မမပြည့်တကယ်ကိုလစ်လူရှုခံလာရတယ်လို့ဖြစ်သွားပြီကဘာမှာဆိုတော့အမတို့စိတ်မြင်မှာလို့သုံးရင်ကောင်းမလားdo not ignore မြန်မာလို့သုံးကောင်းလားဆိုတော့ तू ကအကြံဉာဏ်ပေးလိုက်တယ်အဲ do not ignore မြန်မာကိုသုံးချလိုက်တဲ့ gallery ပိုင်ရှင်ရအဲ့အနေစားပြီးအမ exhibition တို့ဘာလို့မှအမဗမာပြည်ရဲ့ဒီတိုင်းသားတွေလို့ရှုပြင်းတို့ရေးဆွဲတဲ့အချိန်မှာအမအဲ့ဟာကိုသုံးပြပါအမရဲ့ဒီတိုင်းရမားတွေရဲ့ဆလိတ်တောင်းနေတဲ့ပုံရှင်းမကြီးဆလိတ်တောင်းတဲ့ပုံငကွင်းကြီးတွေတို့ဗမာပြည်ရဲ့ရှုခင်းကချင်တို့ချင်းပြည်တို့ရှုခင်းနေအင်းလေးတို့ခြေတော်တစ်ဖက်တည်းနဲ့လှေလို့တာမသခင်ရဲ့ Taiwanese မှာပြောရဲသူဗမာပြည်မှာပဲတွေ့ဘူးလို့သူကဘာပတ်တပဲနိုင်ငံမှာမတွေ့ဘူးဒီအကိစ္စတွေနဲ့ပတ်သက်တော့ဒီဗမာပြည်ရဲ့အနေခံလာတာတွေပဲကြည်လိုက်တော့သူတို့ရဲ့ fashion တို့သူတို့ရဲ့ဒီ accessory ပေါ့လို့ဝတ်တာစားတာတွေတကယ်ဟိုအိဇောတွေဖြစ်တယ်တကယ်ဟိုကောင်းတယ်ဆိုအမ fashion လည်းကြိုက်တော့အဲ့ရနေစားပြီးအမသူတို့ရဲ့ဒီဝတ်စားတွေငွေနေအဲ့လိုမျိုးသူဝတ်စားတဲ့ဒီဟာတွေအမကြိုက်ပြီးတော့အဲ့ရနေပကြီးဆွဲပြသွားပြီးတော့ အဲ့ title ကိုအမသုံးပြသွားတယ် do not ignore မြန်မာဆိုအမက fauvism artist လို့လည်းခေါ်တယ်အမ impressionist လည်းလုပ်တယ်အမ abstract လည်းသုံးတယ်အမ realism ဓာတ်ပုံတိုင်းလည်းလို့မဟုတ်အမတခါတလေဒီ wild animal ဒီနိုင်ငံဒီ photographer တွေလေတကယ်တရိတ်ဆန်အရင်းတွေကိုဓာတ်ပုံရိုက်ထားတာတွေကြိုင်အမအဲ့ဟာတွေလည်းဆွဲပြစ်တယ်
မကင်ဖြူထွေးတင်ဆက်ခဲ့တာပါဗျာအခုတော့တုတ္တဆုံတဲ့ American တခွင်အစီအစဉ်အလှည့်ပါရှစ်တောင်ရှာဒေတာတွင်းကလူငယ်တွေခေါင်းဆောင်မှုအရေးသွေးဖွံ့ဖြိုးတိုးတက်စေဖို့နဲ့လူငယ်အချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီး American အစိုးရက YC လေးလို့ခေါ်တဲ့အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်တဲ့စုဦးတီထွင်သူတူဖြစ်တဲ့မတ်အေးမြမြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာY Silly season နဲ့ American ပြည်တော်စုမှာဘာတွေလေ့လာခဲ့လဲဆိုတာကိုပထမပိုင်းအနေနဲ့ကြည့်ရှုနားဆင်ရမှာပါဗျာ
။မင်္ဂလာပါခင်ဗျာ။အခုလို VOA ကိုလာပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ဆိုတော့ဒီ America ကိုအခုဒါဟို American ဆိုရရဲ့ Y Silly ဆိုတဲ့program เนี่ยยောက်လာတာပေါ့လေဆိုတော့ဒီ Wisely program အကြောင်းနဲ့ပတ်သက်ပြီးတော့အရင်ရှင်းပြပြရအောင
်ဟုတ်ကဲ့ Wisely program ကတော့ဒီ youth လူငယ်ပေါ့နော်ဒီ Southeast Asia မှာရှိတဲ့လူငယ်အတွက်ကိုဟိုဒီလုပ်ပေးထားတဲ့ American Embassy ကနေလုပ်ပေးထားတဲ့ program ပေါ့သူကကြာတော့ဘယ်လိုမျိုးပြပါလေဆိုရွှေရှင်တင်းတုံးခုပါရပေါ့နော်တင်းတုံးခုမှာဆိုရွှေရှင်ဒီ environmental နဲ့ပတ်သက်ပြီးတော့လုပ်နေတဲ့လူငယ်တွေနောက်က civic engagement နဲ့ပတ်သက်ပြီးလုပ်နေတဲ့လူငယ်တွေနဲ့နောက်ကညီမတို့လို့ဒီ social entrepreneurship နဲ့ economic development အတွက်ကိုလုပ်နေတဲ့ဒီအသက်18ကနေပြီးတော့25ကျော်ရှိတဲ့လူငယ်တွေအတွက်ကိုဒီလုပ်ပေးထားတဲ့ exchange program ပေါ့နော်အဲ့လိုပုံစံမျိုးလေးဆိုတော့ညီမတို့ကနေပြီးတော့အကယ်လို့အရွေးခံရပြီဆိုလို့ရွှေရှင်ဒီ US မှာငါပတ်တာပေါ့နော်exchange student အနေနဲ့စတင်ခွင့်ရရပြီးတော့ကိုယ့်ရဲ့ဒီ career ပြီးတော့ကိုယ့်ရဲ့ဒီဒီလုပ်နေတဲ့ project တွေအတွက် development အတွက်ကိုပေါ့နော် academic နဲ့ပတ်သက်ပြီးတော့သူကနေပြီးတော့ supporting ပေးရပေါ့နော်အဲ့လိုပုံစံမျိုးလေး
ဒီမှာ exchange program က၅ဘက်ဆိုတော့၅ဘက်ဆိုတော့ဒီအမေရိကကိုခေါ်လာပြီးတဲ့အခါကျတော့သူတို့ကဟိုဘယ်အကြောင်းနေမှာလိုက်ပြီးတော့ပြလဲနောက်အဓိကဒီအမေရိကနဲ့ပတ်သက်တဲ့ဘလို့အကြောင်းအရာမျိုးသူတို့ကမိတ်ဆက်ပေးလဲ
ဟုတ်ကဲ့သူရဲ့ဒီ program ရဲ့ purpose ကကြာအဓိက exchange ဆိုတဲ့အတွက်ကြောင့်မင်းဒီ Southeast Asia မှာရှိတဲ့လူငယ်တွေရဲ့ဒီ culture တွေကိုရောဒီ America culture တွေကို exchange လုပ်စေချင်တဲ့ပုံစံမျိုးအနေနဲ့သူတို့ကလုပ်ထားတဲ့ program ပေါ့နော်ဆိုတော့ဘလို့ပုံစံမျိုးရှိလဲဆိုရှင်ဒီသူတို့က team ပေါ်မူတည်ပြီးတော့ university ရောက်ကွဲသွားတယ်ပေါ့နော်အဲဒါပါတော့ဒီ environmental ဘာလို့ဆိုလို့ရှင် environmental နဲ့Victor ဆိုရှင် University of Nebraska ကိုနောက်ပြီး Hawaii မှာတော့သင်ရမျိုးရှိတယ်။ညီမတို့ဒီ Social Entrepreneurship နဲ့ Economic Development တင်းကကြတော့အကြောင်းနဲ့အကြောင်းပေါ့နော် University of Connecticut နဲ့ University of Texas ပေါ့နော် Texas at Austin မှာညီမဆိုရှင် Texas Austin မှာညီမတို့ဒီ UT မှာသင်ခဲ့ရတယ်ပေါ့ဆိုတော့အဓိကကတော့ဒီသူတို့ဒီမှာဆိုလို့ရှိရင်အဲ University ရဲ့အကြောင်းသားလိုမျိုးကိုစတင်လို့ရရဲ့အပြင်ဥမာကိုလုပ်နေတဲ့ project တွေအတွက်ကိုလည်းဘာလို့လဲ academic perspective ကနေပြီးတော့အကုန်လုံးကိုအဲ့လိုမျိုးသင်ပြရမျိုးပေါ့နော်။သုံးဘက်ကိုစတင်ရရဲ့ပြီးသွားပြီဆိုလို့ရှိရင်နောက်ဆုံးနှစ်ဘက်မှာဆိုလို့ရှိရင်အဲ့လိုမျိုးဒီတခြား University တွေနဲ့ဒီ unit အထပ်ပါတော့ညီမတို့ဒီ social entrepreneurship team မှာဆိုလို့ရှိရင် University ကနှစ်ခုကိုဆိုအဲ့နှစ်ခုကိုပြန်ပြီးတော့တွေ့ပြီးတော့ Washington DC မှာပြန်တွေ့ပြီးတော့ activities တွေနောက်ကဒီ tour တွေအဲ့လိုမျိုးအမျိုးရှိပါတယ်
ဆိုတော့အိမ်မှာအဓိကသူတို့တွေကဘာတွေသင်ပေးလဲ
ဟုတ်ဆိုတော့ဒါကတော့ဆိုဆိုပြောလို့တင်းပေါ်မှာမူတည်သွားတယ်ပေါ့နော်ဆိုတော့ civic ဆိုလို့ရှင်လဲ civic နဲ့ပတ်သက်တဲ့အားမျိုးသင်ရတယ်လို့မျိုးညီမတို့ဆိုရှင်ကဒီ social entrepreneur ဖြစ်တဲ့အတွက်ကြောင့်လို့ဒီ business နဲ့ပတ်သက်တဲ့အားမျိုးရေးသူညီမတို့ဆိုလို့ရှင်ရေဘယ်လိုမျိုးသွားရလဲဆိုရှင်ဒီ Austin မှာရှိတဲ့ဒီ community နဲ့ connect လုပ်ပြီးတော့ business networking sections တွေ join ရရင်နောက်ဘာ pitching တွေဘယ်လိုလုပ်ရလဲပြီးတော့ဒီသူတို့ရဲ့ဒီ America မှာဆိုလို့ရှင် အော့စတင်မှာဆိုလို့ရှိရင်ဘယ်လို business တွေရှိတယ်ဒါမျိုးကြီးလေ့လာလို့ရတယ်ပေါ့เนาะဆိုတော့ညာတော့အဖြစ်ဒီ Southeast Asia မှာကရှိကြတဲ့ business ပုံစံမျိုးရ traditional business တွေ small business တွေပဲဒါပေမဲ့သူတို့စီမားလေ့လာခဲ့ရတဲ့ပုံစံတွေမျိုးတွေကအများတော့အဖြစ် tech business တွေ AI နဲ့ပတ်သက်တဲ့ဟာမျိုးကြီးအဲ့လိုအများကြီး innovation ကိုအရင်ပြေးနေတဲ့ဟာမျိုးကြီးကိုလူလေ့လာရတယ်ပေါ့เนาะပြီးတော့လေဒီ grants တွေကိုဘယ်လိုမျိုးရှောင်ပါလဲဒါဆိုညီမတို့က social business ဖြစ်တဲ့အတွက်ကြောင့်မျိုး business owner တယောက်ပဲမဟုတ်ဘူးပေါ့เนาะဒီ social နဲ့ပတ်သက်တဲ့impact ကိုဘယ်လိုမျိုးလုပ်မှာလဲကိုယ့်ရဲ့ community ထဲမှာ social ကိုဘယ်လောက် ဒီအကျိုးပြုမှာလဲဆိုတဲ့ဟာမျိုးတွေပါ impact တွေပါညီမတို့ကကြည့်ရပြီးတော့မှ innovation နောက်ကလိုက်တယ်အဲ့လိုပုံစံမျိုးတွေပါလေ့လာပြီးတော့တကယ်တည်း implement လုပ်ခဲ့ရတယ်ပေါ့เนาะ
ဒီနေရာမှာတခုဖြတ်ပြီးတော့မေးချင်တာကအခုဒီအင်းမမဖူကဝိုက်စလီမှာအရွေးခံရတယ်ဆိုတော့ကိုကဒီဆိုရူတီထွန်ဟိုလုပ်ငန်းပေါ့နော်ဆိုတော့အဲ့ဒါကိုကိုကလုပ်ခဲ့တယ်ဆိုတော့ဒါဟိုကိုလူမှုတိုင်းဝမ်ကိုလည်းအကျိုးပြုနိုင်ဖို့အတွက်ဆိုတော့ဟိုမြန်မာပြည်တော့ကဘာတွေလုပ်ခဲ့တာပါလဲ
ဟုတ်ကဲ့မြန်မာပြည်မှာတော့ညီမကဒီလက်မှု club ဆိုရယ်ဒီ art and craft နဲ့ပတ်သက်တဲ့ဒီတင်ယိုးရေးကိုဒီ tower trade ဒီtraditional ဒီပညာတွေကိုညီမကနေပြီးတော့လက်မှုပညာကြီးဖြစ်တဲ့ဒီရွှေချီထိုးပန်းစဲမျိုးဒါမျိုးတွေကိုတက်နိုင်သလားဟိုအလွတ်လေးကူကူတင်လို့ရအောင်ပေါ့နော်ဘာလို့ဆိုတော့ပုံမှန်အဖျင်းအကြတော့ဒီလက်မှုပညာရွှေချီထိုးတွေပါရီဆိုလို့ရှိရှင်တင်ရတာကအချိန်တော်တစ်ခုပေးရတယ်ပြီးတော့ဒါကိုထိန်းသိမ်းဆောက်ရှောက်ဖို့ဆိုလို့ရှိရှင်လည်းအကောင်လုံးက business engineering ဒါတွေကိုသွားနေကြရဲ့ခါမှာဒီဟာကိုတင်ဖို့အတွက်ကိုရောထိန်းသိမ်းဖို့အတွက်ရောဟိုဟိုအချိန်မပေးနိုင်ကြဘူးပေါ့နော်ဆိုတော့ညီမအနေနဲ့ကကြာတော့ဒါမျိုးနှစ်နာရီ workshop အနေနဲ့ပြန်ပြောင်းပြီးတော့အဲဒါမျိုးတင်ပြရမျိုးလုပ်တယ်နောက်တစ်ပတ်မှာကြာတော့လေဒီပြည်တွင်းမှာရှိရဲ့ဒီartisans တွေ artist တွေ product တွေကိုပေါ့နော်ဒီနိုင်ငံခြားမှာနိုင်ငံခြားစီးကွက်မှာရောင်းနိုင်ဖို့အတွက်ကိုညီမကနေပြီးတော့လက်မှု shop ဆိုပြီးတော့လေတွေ့ပြီးတော့လုပ်ခဲ့ပါတယ်အကောဟုတ်အခုလည်းလုပ်နေပါတယ်ရှင်ဟုတ
်ဒီ Texas Tech တို့ရောက်တဲ့အခါကျတော့ဒါကိုကြောင်းမှာကျတော့ပုံမှန်ចောင်းသားတွေလိုမျိုးစာသင်ခန်းထဲမှာပဲဒါပို့ပြီးတော့သူတို့တင်နေတဲ့ course ကိုကိုယ်ဝင်ပြီးတော့လေ့လာတဲ့သဘောလား
အဓိကကတော့ညီမတို့အတွက်ကိုတည်တန်းလောက်ထားရဲ့ဟိုဒီ course ကိုညီမတို့ကတင်ရတာပေါ့နော်ဒါပေမဲ့ဒီတခြားဒီចောင်းမှာရှိရဲ့ဒီ University of Texas လို့ပဲမှာရှိရဲ့ចောင်းသားရင်းနဲ့ဟိုဒီအဆက်အချိန်ဆက်မိအောင်လို့သူကလို master student master degree gain high student တွေနောက်က bachelor student တွေနဲ့လို cultural ambassador ဆိုပြီးရှိပြီးတော့ညီမတို့နဲ့ဒီ activities တွေလုပ်တဲ့ခါ volunteer လုပ်တဲ့အခါကြလို့ရှိရှင်ဒီအိုက်ရကျောင်းသားတွေနဲ့ connection လုပ်ရရပေါ့နော်အဲ့လိုပုံစံမျိုးဟုတ်
ဆိုတော့အဲ့ဒီဟို Texas ကအစီအစဉ်ပြီးတော့ဟိုနောက်ကြတော့တို့တခြားပြည်တွေရောက်တယ်ဟုတ
်ဆိုတော့အဲ့ဒီ program မှာကညီမတို့ပထမတစ်ပတ်ရောက်တဲ့အချိန်မှာကညီမတို့ကျောင်းနဲ့ပတ်သက်ပြီးတော့ program နဲ့ပတ်သက်ပြီးတော့အဲ့လို community service တွေနဲ့ပတ်သက်ပြီးလုပ်ရတယ်ပေါ့နော်အဲ့ဒါပြီးသွားတဲ့အချိန်မှာအဲ့ဒီပထမတစ်ပတ်ရဲ့စနေတနင်္ဂနွေမှာကျောင်းညီမတို့ San Antonio နဲ့ Houston ပေါ့နော်အဲ့လိုညီမတို့သွားလေကြတယ်သွားလေရတာကအဓိကတော့တို့ကဒီ US မှာရှိရဲ့ culture တို့ကဒီ culture ဒီ activity ပေါ့နော်အဓိက US မှာဘယ်လိုမျိုးရှိရလဲဆိုတဲ့ဟာမျိုးလိုက်ပြရဲမျူဇီယမ်တွေလေ့လာရရဲ hosting မှာဆိုရှင်လေဒီ hosting food bank မှာ animal volunteer သွားလို့ရရဲပေါ့နော်အာသွားပြီးတော့ဒီအစားအသောက်တွေဒီ senior ဒီလူတွေတက်ကိုညီမတို့ဒီဒီအစားအသောက် box တွေအဲ့လိုညီမတို့သွားပြီးတော့လုပ်ပြရဲဟာမျိုးရှိရဲပေါ့အဲ့ဒါပြီးသွားတဲ့အခါကျတော့ညီမတို့ကျန်တဲ့နှစ်ပတ်ကကျောင်းမှာပဲနေပြီးတော့စတင်တာအဲစတင်နေပြီးကျောင်းသွားရဲပြီးတော့ကျောင်းမှာ activities တွေလုပ်တယ်ပြီးတော့အဲ့လိုကိုကအဲ့လိုမျိုးဟိုမ join ချင်ဘူးပေါ့နော်အဲ့လိုသူက optional ထည့်ပြီးထားရဲ networking section တွေရှိရဲပေါ့ဆိုညီမတို့က business development နဲ့ဒီ social entrepreneurship ဖြစ်ပေါ့နော်ဆိုစုံဦးတည်ထွင်တဲ့ပတ်သက်ပြီးလားဖြစ်တဲ့အတွက်ကြောင့်သူတို့ကဒီ Austin ကနေပြီးတော့အဲ့လိုအဆက်အသွယ်ချိတ်ဆက်များများရအောင်လို့ပေါ့နော်အဲ့လိုမျိုးလုပ်ပြီးတော့အဲ့လို section လေးတွေဆို join လေးရအောင် join လေးရအောင်ပေါ့နော
်ကိုအောင်တင်ဆက်ခဲ့တာပါဗျာအခုတော့သိပ္ပံတဲ့ဤပညာကဏ္ဍအလှည့်ကြပါပြီမြမရှင်နဲ့တဘာဝတန်းငွေတိုက်များအကြောင်းအရင်တစ်ပတ်ကတင်ဆက်ခဲ့တဲ့အဆက်ဒုတိယပိုင်းကိုနားဆင်ရမှာပါမြမနိုင်ငံမှာရှင်နဲ့တဘာဝတန်းငွေခိုးအောင်မှုအတွက်အရေးပါတဲ့အနေကျခြိုင်ဝန်း18ခုရှိပြီးတော့အများအပြားတူးဖော်ထုတ်လုပ်မှုတွေရှိသလိုအလားအလာရှိပြီးစူးစမ်းရှာဖွေမှုအပြည့်အဝမလုံနိုင်သေးတာတွေလည်းရှိနေတယ်လို့ရှင်နဲ့ဘူမိပညာရှင်ဦးလှမိုင်းပြေကပြောပါတယ်အလဲပိုင်းမြေပြန့်ဒေသမှာလို့ရှမ်းချင်းကချင်းကုန်းမြင့်ဒေသတွေမှာရောရှင်နဲ့ထုတ်လုပ်နိုင်ပါသလားဒေါက်ခင်မျိုးဆက်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာပေါ့နော်ဒီလိုစီးပွားပြည့်ထုတ်နိုင်တဲ့အနာလာရှိတဲ့နေရာတွေကတင်နေရတာလဲ။
ပြီးမှဒီအနေကြကြိုက်ဝင်18ခုသတ်မှတ်ထားတယ်အများဆုံးတွေ့တယ်ထုတ်တာတော့ Central မြန်မာဘေစင်လို့ခေါ်တဲ့ဆက်လင်းကြိုက်ဝင်မှာအများဆုံးတွေ့ပါတယ်အဲ့မှာဆိုရင်ဗမာပြည်ရဲ့အတိုင်းတန်နဲ့ပေါ့နော်အခြေဆုံးဖြစ်တဲ့ရေနံကြောင်း6မန်းထောက်ရှာပြင်ရေနံမြေတွေကန်းနေဆိုတဲ့ရေနံမြေတွေအများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်အဲ့ကြိုက်ခွန်းတဲမှာပဲဓာတ်ငွေမြေတွေအရာတော်တို့ပက်ပယ်တို့ဆိုတဲ့ဟာတွေကိုတွေ့တယ်အဲ့ဒါအလဲပိုင်း Central Basin မှာသူ့ရဲ့တောင်ဘက်ကိုရောက်လာတဲ့အခါမှာဒီ Pro Environmentပြေအနေကြရက်ဝင်းမှာဆိုရင်လေမြာအောင်ရှေ့ပီတာပြေတောင်တိုင်းရေနံမြေတွေတွေ့တယ်ရှေ့ပီတာတော့ဒါတောင်ငွေမြေတခါတောင်ဘက်ကိုဆင်းလာပြီးတဲ့အခါနောက်ဆုံးပင်လယ်နဲ့ဆက်တဲ့ကြားထဲမှာရှိတယ် ARR ဒီအနေကြချိုက်ဝမ်းထဲမှာဆိုရင်လေတောင်ငွေမြေတွေကျွန်တော်တော်တော်တွေ့ပါတယ်1990နောက်ပိုင်းမှာပေါ့MOG ကြီးရရှာတဲ့အတွေ့အဲ့နေရာတွေမှာဆိုရင်အဖြောက်ဆိုတဲ့တန်ွေမြေမြောင်တုံတန်ွေမြေပြီးတဲ့အခါမဥပြင်တန်ွေမြေတွေတွေ့ခဲ့ပါဒါကုံတွင်းပိုင်းကိုပြောတာပါနော်ဒီကမ်းလွန်မှာတော့ကျွန်တော်တို့အနေကြကြိုက်ဝန်နေရာ၃နေရာရှိပါတယ်ရခိုင်ကမ်းလွန်ဟိုအနေကြကြိုက်ဝန်အဲ့မှာရွှေတန်ွေမြေတွေ့တယ်ထုတ်တယ်အခုတင်ဖို့ရောင်းချနေတယ်ပြီးရင်မုံတမအော့ရှိုကန်လုံးသူစားပေါ်အနေကြကြိုက်ဝင်ရှိပါတယ်အဲ့မှာဆိုရင်ရေတနာနဲ့စောတိကနော်ကျွန်တော်တို့ထုတ်ပြီးရောင်းချလာတာ1998ကနေပြီးတော့အခုရက်ထိကျွန်တော်တို့ရောင်းချနေတော့တနင်္သာရီကန်လုံးအနေကြကြိုက်ဝင်မှာတော့ရဲတကူတန်ငွေမျိုးတွေ့ခဲ့တယ်တွေ့ပြီးတော့အဲ့ရနေထုတ်ပြီးရောင်းချအဲ့နေရာတွေကအများဆုံးတွေ့ခဲ့တဲ့နေရာအဲ့တော့ကျွန်တော်တို့မြမရေနံနေပြီးတော့1990မတိုင်ခင်နေဟိုကလည်းကျွန်တော်တို့ချင်းတွင်းဆိုတဲ့အနေကြကြိုက်ဝင်တက်ပြီးရှာကြပါတယ်ဒူးထုတ်ဖို့လုပ်တယ်ရေနံတို့အင်းတော်တို့မှာတွေ့ခဲ့တယ်ဒါပေမဲ့ထုတ်လုံနိုင်တဲ့အဆင်ပြေတော့မရောက်ခဲ့သေးပါဘူးအ
ဲစီးပွားဖြစ်အလားလာရှိတဲ့နေရာတွေအများကြီးပေါ့နော
်ဟုတ်ကဲ့စီးပွားဖြစ်ဆိုတာပေါ့နော်ခုနအနေကြကြိုက်ဝင်နေရှိပေမဲ့အလားလားရှိတဲ့ဟာတွေရှိနေပေမဲ့အပြည့်ဝမရှာနိုင်သေးတာရှိပါတယ်။ဥပမာချင်းတွင်းသူ့ရဲ့အထက်မှာရှိတဲ့ဟူကောင်းအနေကြချိုက်ဟွန်းနေမှာဆိုရင်အများကြီးမရှာနိုင်သေးဘူး။ဘာကြောင့်လဲဆိုတော့ accessibility ဆိုတဲ့သွားရေးလာရေးကကျွန်တော်တို့မှာအဟန့်တာဖြစ်နေတာပေါ့။ဘာကြောင့်လဲဆိုရင်တွင်းတူးပြီဆိုရင်ရှာလာလေကျွန်တော်တို့ဆက်ပစ္စည်းတွေရွှေ့ရတယ်နော်ပြင်တွေ့တူဆက်တွေရွှေ့ရတယ်တူးကြည့်ရတယ်တခုအဲ့ချင်းတွင်းမှာရှိတဲ့အတားအဆီးကတော့ဘာလဲဆိုတော့သူကအောက်ကနေပြီးတော့တွင်းကန်အားဆက် surface pressure အရင်မြင့်တော့တွင်းနေရာမကြခဏတွင်းကန်တာတွေဖြစ်တယ်ပေါ့နော် blow out ဆိုတဲ့တွင်းကန်အဲ့ဒါတွေကိုပြန်နှိမ့်တတ်ဖို့ brighty လို့နော်ကျွန်တော်တို့ဒီ mud chemical တွေပို့လာကြတော့ချင်းတွင်းရာနွေရာသီဆိုရင်ရေကအင်မတန်တိတ်နေအဲ့တော့ပို့ရတာအင်မတန်ခက်ပါလေနော်ဟူကောင်းကျွန်တော်တို့အနေကြကြိုက်ဝမ်းဆိုရင်မရှာတလောက်ကိုပဲဖြစ်ပါတယ
်အော်ဆရာပြောသလိုဆိုလို့ရှင်ပေါ့နော်မြန်မာနိုင်ငံမှာရေနံတဲ့တဘာဝတန်ွေအလားအလာရှိတဲ့နေရာတွေအများကြီးလို့သိရပါတယ်ဆိုတော့အဲ့နေရာလေးတွေပေါ့နော်နည်းနည်းပိုင်းပြီးပြောပြပေးပါမြန်မာနိုင်ငံမှာအလဲပိုင်းမှာအများပြတူတယ်နောက်ပြီးတော့ကမ်းလွန်မှာကျတော့တဘာဝတန်ွေတွေထောက်တယ်မြန်မာနိုင်ငံမှာရှင်းပြပြမှာရောဒီနယ်နဲ့တဘာဝတန်ခွင့်နဲ့ပတ်သက်ပြီးအလားအလာလေးရှိပါလားဆရာ
ကျွန်တော်တို့ကြည့်လိုက်မယ်ဆိုရင်ရှမ်းကုန်းပြည်မြန်မာရှိတဲ့ဟာတွေတော့တိတ်ရင်ကြောက်တယ်ပေါ့နော်ကျွန်တော်ပေလူဆိုရင်အဲ့တက်တန်းရှိတဲ့တိတ်ရင်ကြောက်တယ်ပဲဒါပေမဲ့အဲ့ရှမ်းကုန်းပြည်မြန်မာကိုပဲအနေကြကြိုက်ဝန်းနေရှိတယ်၃ခုရှိပါတယ်သူကတက်ကဆိုရင်နန်းရောဆိုတဲ့ဟာနောက်တစ်ခုကတီဘောလာရှုကလောဆိုတဲ့ကျွန်တော်တို့အနေကြကြိုက်ဝန်နေရှိတယ်။အဲ့ရှမ်းကုန်းပြည်မြစ်ဘက်မှာဆိုရင်တော့ကျွန်တော်တို့လုံးဝကိုရေနံရှာခွေမလုပ်နိုင်သေးပါဘူး။ဒီရေနံရှာခွေလုပ်ပြီးဆိုရင်ကျွန်တော်တို့ seismic တိုင်းတာရာတွေလုပ်ရမယ်။တွေ့ရှိလို့အလားအလာရှိတယ်ဆိုရင်ကျွန်တော်တို့ twin two ကြည့်ရမယ်။ အဲ့တော့တွင်း278ကိုရှေ့ဖို့ခီလေးပါတွေကကျွန်တော်တို့မလုံနိုင်သေးတော့အဲ့နေရာတွေကမရှာသေးပါဘူး။
မြန်မာနိုင်ငံရဲ့မြောက်ဖြားပေါ့နော်။မြောက်ပိုင်းဘက်မှာပထင်းပြည်နယ်တို့ချင်းပြည်နယ်တို့ဘက်မှာဒီဂျင်နန်နဲ့တဘာဝတန်ခွင်နဲ့ပတ်သက်ပြီးအလားအလာရှိပါမယ်ဆင်
။ပထမဆုံးပြောရင်တော့ချင်းရတော့ပေါ့နော်။သူကအတွင်ပြောင်းကြောက်တည်ကြောက်တည်ရှိနေတယ်ပေါ့နော်။သူက Indo-Burman Range ဆိုပြီးခေါ်ရဲခဲမှာပါပါတယ်။နော်ကျွန်တော်တို့ခေါ်တာကတော့နာဂချင်းရခိုင်နော်အနောက်ဘက်တောင်ကမ်းဆိုတော့အဲ့တော့ချင်းပြည်နယ်ဘက်မှာတော့ကျွန်တော်တို့ကအနေကျကြောက်တည်နော်အဲ့လိုခုနပြောတဲ့ခြိုက်ငွမ်းနေမတွေ့ဒါပေမဲ့မြောက်ဘက်အစွန်ဆုံးမှာရှိတယ်နော်ခုန18ခုရှိတယ်အနေကျကြိုက်ငွမ်းနေမှာမြောက်ဘက်အစွန်ဆုံးရှိတာတော့ဟူကောင်းပါပဲအဲ့တော့ဟူကောင်းတောင်တန်းကနေဆက်ကိုကြော်ပြီးဟိုဘက်မှာဆိုရင်အိန္ဒိယရဲ့နော်ဒီတော့ရေနံမြေဆိုတာရှိပါတယ်အဲ့လိုအနေကျပုံစံမျိုးပဲဟူကောင်းမှာရှိတယ်ဒါပြင်ဟူကောင်းကြိုက်ဝမ်းမှာဆိုရင်ကျွန်တော်တို့ကဘာမှကိုခီတီရရောက်မရှာသေးပါဘူးသူ့ရဲ့တောင်ဘက်ကိုဆင်းလိုက်ရင်တော့ချင်းတွင်းကြိုက်ဝမ်းချင်းတွင်းကြိုက်ဝမ်းကတော့ခုနပြောတဲ့ချင်းတွင်းမြစ်ကိုပဲအာကိုပြီးပစ္စည်းတွေတည်ယူပို့ဆောင်ရမယ်တွင်းတူပစ္စည်းတွေတွင်းတူရှင့်တွေတည်ဆောင်ရမယ်ဆိုတော့အဲ့မှာရှိတဲ့structure အနေထားတွေကလည်းအောက်ကနေပြီးတော့ reservoir pressure တွေများတယ် blow out တွေဖြစ်တဲ့အတွက်အဲ့မှလည်းကျွန်တော်တို့ ठी ठी ရောက်မရှာသေးပါဘူးအဲ့တော့ချင်းတင်းကြိုင်ဝမ်းရဲ့တောင်ဘက်အစွန်ဆုံးမှာရှိတဲ့ပထိုးလုံမှာတော့ကျွန်တော်တို့ gas ကိုတွေ့ထားပါတယ်အဲ့ gas ကိုတူးဖော်ဖို့ပြီးတော့အဲ့ data အနည်းဆုံးပေါ့လေအဲ့ gas ကိုပစ်စစ်ထုတ်လို့ရေးမှာသုံးမလားဆိုပြီးတော့တူးဖို့အစီအစဉ်ရှိပေမဲ့အခုနောက်ပိုင်းဒီတိုင်းပြည်မှာနိုင်ငံရေးမငြိမ်မသက်ဖြစ်တာတွေကြောင့်အကုန်လုံးလုပ်ငန်းတွေတော့ရပ်ထားတယ်လို့ကြားပါတယ်
။ရင်းနှံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ရပါမယ်။
တော်ခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပြုလိုရဲဆိုရင်တော့ burmese.voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာနောက်24ခုနဲ့ Munich လုံခြုံရေးညီလာခံကိုဂျာမနီနိုင်ငံ Munich မြို့မှာ February 16ရက်နေ့ကနေ17ရက်နေ့ထိကျင်းပတဲ့အခါမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေတွေကိုထည့်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်ဂျာမနီတန်ယုံရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာတစ်လွှာကလုံခြုံရေးနဲ့ပတ်သက်တဲ့အရေးအကြီးဆုံးစိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအစ်စ်မြင့်အရာရှိတွေအဆင့်ဆွေးနွေးပွဲမှာကမ္ဘာနိုင်ငံတွေကနိုင်ငံရေးစီးပွားရေးဆိုင်ရာအစ်စ်မြင့်မူဝါဒချမှတ်သူတွေပညာရှင်တွေနဲ့အရက်ဖက်လူအဖွဲ့အစည်းတွေဒီညီလာခံမှာပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။၃ရက်ကြာကျင်းပမဲ့ဒီညီလာခံရဲ့ဖွင့်ပွဲတောက်ကြာနေ့မှာတော့လက်ရှိကမ္ဘာအနေအထားဟာအလုံးမဖြစ်ပဲတန်းနဲ့ချီတဲ့တာမန်လူဒန်းစားတွေကစူးစူးဝါးဝါးပေးဆက်နေရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်အခုချိန်မှာကမ္ဘာနိုင်ငံတွေဟာတာဝန်ယူမှုတာဝန်ခံမှုမရှိပဲကိုကြိုက်ရာကိုလှုပ်တာတွေ့နေရကြောင်းနဲ့တကယ်လို့ကုလသမဂ္ဂပြည်ညင်စာတမ်းပါအချက်တွေအတိုင်းလိုက်နာကြမယ်ဆိုရင်တော့ကမ္ဘာလူသားတိုင်းငြိမ်းချမ်းပြီးဂုဏ်သိက္ခာရှိရှိနေနိုင်မှာဖြစ်ကြောင်းအတွင်းမှုချုပ်ကကမ္ဘာတလွှားလုံခြုံရေးဆိုင်ရာစိန်ခေါ်မှုတွေကိုဆွေးနွေးမဲ့နှစ်ပတ်လည်ညီလာခံကိုပန်ချလိုက်တာဖြစ်ပါတယ်။တခါဂါဇာအရေးသတင်းတပုတ်မှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူဟာအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့ဂူရက်ပိုင်းတွေအတွင်မကြာခဏတယ်လီဖုန်းဆက်ပြီးအချင်းအတော်ကြာကြာဆွေးနွေးခဲ့တယ်လို့ဒဇာကန်တွေကိုကယ်ထုတ်နိုင်ဖို့ဂါဇာမှာယာယီအပြစ်ရဖို့ပန်ချခဲ့တယ်လို့တောက်ကြနေ့မှာပြောလိုက်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။အခုမနေ့ခင်းအစီအစဉ်ကိုတာဝန်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ဂျိမ်းစမစ်ဖြစ်ပါတယ်ဗျာ။VOA American တန်ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပြုခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာဒီကနေ့မနေ့အစီအစဉ်တွေကို online စာမျက်နှာတွေ radio တွေနဲ့ Facebook YouTube ကနေနားဆင်ကြည့်ရှုကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အတန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြချင်ပါသေးတယ်။တော်တာရှင်တွေတကွဘေးရန်ရဲ့ကြံမှာရှင်းလင်းကြပါစေ။ကျွန်တော်ညီမကြီးပါခင်ဗျာ။